Welcome to the Voice of America in Burmese.
ချစ်စွာသောသတ္တရှင်များတရားချမ်းမြေ့တဲ့မင်္ဂလာမနက်ခင်းဖြစ်ပါစေဗျာ VOA American တိုင်းရဲ့2024ခုနှစ်ဇန်နဝါရီ29ရက်စနေနေ့ခင်းမြန်မာပိုင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3249လိုင်းဒိုမီတာ190ပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကနေမနက်6နာရီကနေ Connecty တိုက်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာကျွန်တော်ညီညာရေးပါအခုမနက်ခင်းအစီအစဉ်တွေကိုတင်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာ
อิสราเอลတိုက်ခိုက်မှုကြောင့်ဂါဇာမှာတိုက်ဆုံးသူ 26,000 ကျော်ရှိသွားပါပြီ။စစ်အေခေလုံမှာအကြီးဆုံးစစ်ရေးလေ့ကျင့်ခန်းအတွက်နေတိုးအဖွဲ့ပြင်ဆင်နေပါတယ်။မြောက်ကိုရီးယားနဲ့ရုရှားပူးပေါင်းလှုပ်ဆောင်မှုအပေါ်အမေရိကန်မတ်တွေစိုးရိမ်နေကြပါတယ
်။အခုလိုနောက်ဆုံးရသတင်းတွေအပြင်မလေးရှားမှာဖမ်းခံရတဲ့မြန်မာပြည်ကတော့ဖြောဖြေကြသူတွေရဲ့အခြေအနေဘက်ကောမျိုးဈေးပိုင်းရက်ကွက်မှာဒရုန်းနဲ့မီးလောင်ပုံးကျဲခံရလို့နှစ်ထပ်ဈေးမီးလောင်သွားတဲ့နောက်ဆုံးအခြေအနေအခါမြမအင်းနဲ့ပတ်သက်ပြီးဒီမိုကရက်တစ်မြန်မာအသံ TVB သတင်းဌာနကစီစဉ်ထုတ်လွှင့်ခဲ့တဲ့ပတ်တန်းရုပ်ရှင်ဇာတ်လမ်းတွေကိုပြသတဲ့အခမ်းအနားအကြောင်းဒီအကြောင်းသတင်းဆောင်မတွေကိုလည်းတင်ပြပေးဖို့ရှိပါတယ်မြ။နောက်အပတ်စဉ်တက်ဆက်ပေးနေတဲ့မြို့သမီးကဏ္ဍမှာတော့နိုင်ငံရေးဥဆောင်ခွင့်ရဖို့ခက်ခဲနေတဲ့ရခိုင်ပြည်နယ်ကလောင်းရိပ်အောက်ကအသံများအကြောင်းတင်ဆက်ထားတာကိုလည်းနားဆင်ရဖို့ရှိပါတယ်။ဒါပြင်သုတဆုံတဲ့အမေရိကန်တခွင်သိပ္ပံနယ်နည်းပညာကဏ္ဍတွေကိုလည်းထုတ်လွှင့်ပေးဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့ဒီကနေ့မနေ့ထိတန်းအောင်သတင်းတွေကိုဒေါက်ခင်မျိုးသက်ကပြောပြပေးပါဦးမြ။
อิสราเอลฮามาสစ်ပွဲ3လကျော်လာချိန်မှာဒေသရင်းတည်ဆုံသူအရေအတွက်ဟာ 26,000 ကျော်ဖြစ်လာတယ်လို့ဒဏ်ရသူက 6,000 ခွဲနီးပါးဖြစ်လာနေတယ်လို့ဂါဇာကျွမ်းအရေးဝန်ကြီးဌာနကတောက်ကြနေမှာပြောပါတယ်။อิสราเอลရဲ့လေကြောင်းတိုက်ခိုက်မှုကြောင့်လွန်ခဲ့တဲ့24နာရီအတွင်းပါလက်စတိုင်းသား200နီးပါးတည်ဆုံခဲ့ရပြီး400နီးပါးလောက်ဒဏ်ရခဲ့တယ်လို့တောက်ကြနေမနေ့ပိုင်းကပြောခဲ့တာဖြစ်ပါတယ်။อิสราเอลစစ်တပ်ကတော့သူတို့ဟာကျေဇပရီနေကဂါဇာမှာလူသားစာနာမှုအကူအညီရဖို့အတွက်စောင့်နေတဲ့ပါလက်စတိုင်းသား20ရက်မနေ့တေဆုံးပြီး150ဒဏ်ရာရခဲ့တယ်လို့ဟားမတ်အရာရှိတွေပြောတဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့ပြောပါတယ်။ဂါဇာလေပိုင်းမှာလည်းအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့် El Nusra ဒုက္ခသည်စခန်းကအိမ်တလုံးမှာ6ဦးတေဆုံးရတယ်လို့ပါလက်စတိုင်းကျမ်းမာရေးအရာရှိတွေကပြောပါတယ်။ဂါဇာတောင်ပိုင်းခန်ယူနစ်ကကုလသမဂ္ဂတန်တန်းကျောင်းနေရာမှာလည်းဗိုလ်ထုနေကတိုက်ခိုက်ခံခဲ့ရတဲ့အတွက်12ဦးတေဆုံးပြီး55ဦးဒဏ်ရာရခဲ့တယ်လို့ကုလအရာရှိတဦးကပြောပါတယ်။အစ္စရေးကတော့သူတို့ရဲ့တပ်တွေဟာလက်ရှိမှာဒေချောင်းတိုက်ခိုက်မှုတွေရောပြစ်ခတ်မှုမှမလုပ်ဘဲနဲ့ရပ်ဆိုင်းထားကြောင်းနဲ့ဒီဖြစ်ရတဲ့စုံစမ်းစစ်ဆေးနေတယ်ဖြစ်ပြီးဒါဟားမတ်စ်တွေရဲ့ rocket ထိမှန်တာဖြစ်နိုင်တယ်လို့ပြောပါတယ်။အောက်တိုဘာ9ရက်မှာအစ္စရေးတောင်ပိုင်းကိုဟားမတ်စ်တွေရဲ့တိုက်ခိုက်မှုကြောင့်လူပေါင်း1200လောက်တေဆုံးပြီး250လောက်ဒဇာကန်ဖြစ်နေဖမ်းခံရတဲ့အတွက်ဂါဇာမှာဟားမတ်ထင်းချုံမှုအဆုံးသတ်ဖို့အတွက်အစ္စရေးဘက်ကနေစတင်ပြီးလှုပ်ဆောင်လာတာလည်းဖြစ်ပါတယ်။ဂါဇာမှာတိုက်ပွဲတွေပြင်းထန်နေတာကြောင့်လူသားစာနာမှုအကူအညီတွေမပေးနိုင်ပဲဖြစ်နေပြီးအငတ်ပြီးရင်ဆိုင်ရမယ့်အနေအထားရောက်နေပြီလို့နိုင်ငံတကာအကူအညီပေးအဖွဲ့တစ်ခုဖြစ်တဲ့ Action Aid ကပြောပါတယ်။မနေ့ကအောက်တိုဘာ9ရက်အစ္စရေးကိုဟားမတ်တွေအကြမ်းဖက်ဝင်ရောက်တိုက်ခိုက်ရမှာပါဝင်ပတ်သက်သူလို့တန်လျာရှိသူတွေရဲ့အချက်လက်တွေကိုအစ္စရေးအာဏာပိုင်တွေကကုလသမဂ္ဂUNRWA ပါလက်စတိုင်းဒုက္ခသည်တွေကိုအကူအညီပေးနေတဲ့အဖွဲ့ကိုပေးရခဲ့တဲ့နောက်မှာဒီအဖွဲ့ကသူ့ရဲ့ဝန်ထမ်းအများအပြားကိုအလုပ်ဖြုတ်ပစ်လိုက်တယ်လို့တောက်ကြနေကပြောပါတယ်။ကုလသမဂ္ဂအဖွဲ့ရဲ့လူသားစာနာမှုအကူအညီပေးနိုင်စွမ်းကိုအကာအကွယ်ပေးနိုင်ဖို့အတွက်ဒီဝန်ထမ်းတွေရဲ့ contract တွေကိုချက်ချင်းရပ်ပစ်ဖို့အတွက်ဆုံးဖြတ်ရတာဖြစ်ပြီးအမှန်တရားထွက်ပေါ်လာဖို့လည်းစုံစမ်းမှုတွေဆက်လုပ်နေပြီလို့ UNRWA Commissioner မင်းကြီးဖိလစ်ပီလာဇာရနီကခြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါအကြမ်းဖက်တိုက်ခိုက်မှုမှာပါဝင်ခဲ့တဲ့ဘယ် UNRWA ဝန်ထမ်းကိုမဆိုရာဇဝတ်ချောင်းအရာတရားရေးစစ်ဆေးမှုခန္ဓာအပါအဝင်တာဝန်ခံရမှာဖြစ်ကြောင်းလည်းပြောပါတယ်ဂါဇာကမ်းရောင်ဒေသမှာပါလက်စတိုင်းဒုက္ခတဲ့အကူအညီပေးရေးကုလအဖွဲ့အတွက်တာဝန်ထမ်းဆောင်နေတဲ့ဝန်ထမ်းက 13,000 လောက်ရှိနေတာပါအောက်တိုဘာ9ရက်ဟားမတ်စ်တွေကိုအစ္စရေးတွေဝင်တိုက်ခဲ့တဲ့နောက်မှာအစ္စရေးဟားမတ်စစ်ပွဲဖြစ်ပွားခဲ့ခြင်းကစပြီးသူတို့ထဲကတည်ဆွတ်ရသူ150လောက်ရှိနေပါတယ်။ကုလအဖွဲ့အတွက်အခုလိုဆွဆွဝဝအဆွဆွဲခံရတာအတွက်ကော်မရှင်နာမင်းကြီးလာဇာရီနီကကုလအတွင်းမှုချုပ်အန်တိုနီယိုဂူဒရက်ကိုတင်ပြတာပါ။အတွင်းမှုချုပ်ကဒီသတင်းအတွက်အထူးတုံ့နှုတ်ခဲ့ရတယ်လို့ဒီကိစ္စကိုအသေးစားစုံစမ်းစစ်ဆေးပြီးဟောက်မှန်ပြင်းပြင်းထန်ထန်အရေးယူဖို့အတွက်ညွှန်ကြားခဲ့တယ်လို့အတွင်းမှုချုပ်ရဲ့ပြောခွင့်ရကပြောပါတယ်။ မြောက်ကိုရီးယားနဲ့ရုရှားတို့ကြားစီးရေးပူးပေါင်းဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေတိုးလာနေကြောင်းအမေရိကန်ပါတီကြီးနှစ်ရက်စလုံးကအထက်လွှတ်တော်အမတ်တွေကတောက်ချနေမှာပြောကြပါတယ်။ဒါကယူကရိန်းကိုအမေရိကန်ကဆက်ပြီးပံ့ပိုးပေးဖို့အတွက်လိုအပ်နေတဲ့ဆိုတာကိုပြသနေတယ်လို့လည်းပြောပါတယ်။ဒယ်လဝဲအထက်လွှတ်တော်အမတ်ခရစ်ကွန်းကတော့အခုလိုရေးပါတဲ့အချိန်မျိုးမှာမြောက်ကိုရီးယားရဲ့စစ်နက်နက်တွေအတွက်ရုရှားရဲ့ကူညီပံ့ပိုးမှုရမှာကိုစိုးရိမ်ရတယ်လို့မြောက်ကိုရီးယားရဲ့ပဲထင်းတဲ့ missile ဒုံးလက်နဲ့တွင်တဲ့ယူကရိန်းနိုင်ငံတွင်အရက်ဖက်လူနေအဆောက်အုံတွေကိုရုရှားကနေတိုက်ခိုက်မှာကိုလည်းစိုးရိမ်ရတယ်လို့ VOA ကိုပြောပါတယ်။ Nebraska ပြည်နယ် Republican အထက်လွှတ်တော်မှ PD Ricketts ကလည်းအခုလိုရုရှားနဲ့မြောက်ကိုရီးယားနှစ်နိုင်ငံရဲ့ဆက်ဆံရေးကြောင့်လက်ရှိမှာအောက်လွှတ်တော်နဲ့သမ္မတအင်ဗျူဂျာဘတ်ဂျက်သုံးမြင်ဆိုင်ရာအခြေတင်ပြောဆိုမှုတွေမှာအပိတ်ပင်ခံနေရတဲ့ယူကရိန်းကိုအမေရိကန်ကနောက်ထပ်ရန်ပုံငွေချထားရတဲ့အတွက်ဥစားပေးပြီးစဉ်းစားဖို့အတွက်လိုအပ်လာပြီလို့ပြောပါတယ်။ဗာဂျီးနီးယားပြည်နယ်ကဒီမိုကရက်ထက်လွှတ်တော်မှတင်ကင်းကတော့ရုရှားနဲ့မြောက်ကိုရီးယားအပြင်တရုတ်နဲ့အီရန်တို့ကြားဆက်ဆံရေးတွေပိုနီးကမှုရှိလာနေတာကိုကြည့်ရင်သူတို့ဟာမဟာမိတ်အင်အားကိုတုံးနိုင်တယ်ဆိုတာနားလည်လာကြောင်းပြသနေတာကြောင့်အမေရိကန်ဘက်ကလည်းမဟာမိတ်အင်အားကိုရယူဖို့အတွက်ဘယ်လိုလုပ်ရမလဲဆိုတာကိုကြည့်ရတော့မှာဖြစ်ကြောင်းပြောပါတယ်။မေရီလန်းပြည်နယ်ကဒီမိုကရက်ထက်လွှတ်တော်မှခရစ်ဗန်ဟော်လန်ကလည်းမြောက်ကိုရီးယားကနေရုရှားကိုလက်နက်တွေတင်ဖို့လာတာဟာအမေရိကန်နဲ့တော်နေနဲ့အရေးယူဆောင်ရွက်ဖို့အချိန်ကျနေပြီဆိုတာကိုပြသနေတယ်လို့ပြောပါတယ
် VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလိုက်မီတာ190 kHz 1505ရူအမီကိုထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
View American တန်ကစနေမနေ့ချင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်နေတို့မဟာမိတ်တပ်ဖွဲ့တွေဟာစစ်ခေတ်ပြီးချိန်ကစပြီးအကြီးမားဆုံးစစ်လေ့ကျင့်မှုတစ်ခုကိုဥရောပတလွှားကတပ်သားတောင်းနယ်ချီပါဝင်ပြီးဒီသတင်းပတ်ထဲမှာပဲကျင်းပနေပါတယ်ဒါဟာယူကရိန်းကိုကျူးကျော်ဝင်ရောက်တိုက်ခိုက်ခဲ့တဲ့ရုရှားကိုသတိပေးတဲ့အနေနဲ့အင်အားပြတာလည်းဖြစ်ပါတယ်။ဒါမဲ့လရင်အတွင်းဥရောပတလွှားမှာပြုတ်လုတဲ့ NATO အဖွဲ့ရဲ့ Steadfast Defender 24 CA လေ့ကျင့်မှုမှာ NATO တပ်ဖွဲ့ဝင် 9,000 လောက်ပါဝင်တယ်လို့ရေဒါသင်္ဘောအစင်း 50 လေယာဉ်အစင်း 80 နဲ့တိုက်ခိုက်ရေးယာဉ် 1,000 ပါပါဝင်ပါတယ်။လေ့ကျင့်ရေးမှာနိုင်ငံပေါင်း30တနိုင်ငံမဟာမိတ်တွေပါဝင်ပြီးဥရောပမြောက်ပိုင်းတောင်တန်းဒေသတွေကနေအလဲပိုင်းနဲ့အရှေ့ပိုင်းအထိကီလိုမီတာ1000နဲ့ချီကျယ်ဝန်းတဲ့ဒေတာတလွှားအဆင့်မြင့်စစ်စင်ရတွေကိုနေတိုးကလနဲ့ချီပြီးပြုလုပ်မှလည်းဖြစ်ပါတယ်။ဒီလေ့ကျင့်ရေးကိုဆွီဒင်ကလည်းပါဝင်ပြီးဆင်နွှဲမယ်လို့ပြောပါတယ်။နေတိုးပိုင်နယ်ကိုတလက်မှမကြံအကာအကွယ်ပေးနိုင်အောင်အတွက်လုပ်မှဖြစ်ကြောင်းနေတိုးအကြီးအကဲဂျန်စ်တော်ဒန်ဘတ်ကပြောပါတယ်။ယခုလိုကြီးမားတဲ့ဆေးလေ့ကျင့်မှုဟာယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်တိုက်ခိုက်ခဲ့တဲ့ February 24ရက်မတိုင်ခင်မှာစတင်လိုက်တာလည်းဖြစ်ပါတယ်။ယူကရိန်းအတွက်အဓိကစီးအထောက်ပံ့ပေးနေတဲ့အမေရိကန်နဲ့ EU ဥရောပတက်မကတော့ဟာအဖွဲ့ရင်းနိုင်ငံရေးတိုက်ခိုက်မှုတွေကြောင့်အကူအညီတွေထပ်မပေးနိုင်တဲ့နဲ့ပိတ်ပင်မှုတွေနဲ့ကြုံနေရတာဖြစ်ပြီးအခုခါမှာတော့ယူကရိန်းအတွက်ရုရှားကိုတွန်းလှန်တိုက်ခိုက်ဖို့အတွက်လက်နက်အကူအညီလိုအပ်နေတယ်လို့လည်းနေတိုးအကြီးအကဲကပြောပါတယ်။ပင်လယ်နီးဒေသတွေမောင်းနေနေတဲ့ကုန်တင်မောင်းတစ်စင်းဟာတောက်ကြနေကရေမြန်နိုင်ငံအနီးမှာသူတင်မောနာမြေပြင်တဲ့မင်းစားတုံနှစ်ဆင့်တရောက်ပောက်ကွဲခဲ့ကြောင်းနဲ့ထိခိုက်ပျက်စီးမှုတစ်စုံတရာတော့မရှိဘူးလို့ဗြိတိန်အခြေစိုက်ရေချောင်းကုန်သွယ်လုံခြုံမှုဆိုင်ရာအဖွဲ့ UKMTO ကပြောပါတယ်တင်မောဟာရေမြန်နိုင်ငံအေဒင်စိတ်ကမ်းမြို့ကနေကီလိုမီတာ117အကွာရောက်မှာမင်းစားတုံပောက်ကွဲတံကိုကြားခဲ့ရတာဖြစ်ပြီးတင်မောဟာ9ကီလိုမီတာလောက်ရွေ့သွားခဲ့တယ်လို့ဒီတင်မောကနေသူတို့အဖွဲ့ကိုသတင်းပေးပို့ခဲ့တယ်လို့UKMTO ကပြောပါတယ်ပထမအကြိမ်မစ္စတုံပောက်ကွဲပြီးခဏကြာမှဒုတိယအကြိမ်ပောက်ကွဲမှုပေါ်လာပြီးဒါဟာပထမပောက်ကွဲမှုနဲ့1ကီလိုမီတာတောင်မကွာဝဲဘူးလို့လည်းပြောပါတယ်ဒီမစ္စတုံနှစ်ခုစလုံးကြောင့်ပျက်စီးမှုတစ်စုံတရာတော့မရှိသလိုထိခိုက်ဒဏ်ရာရမှုလည်းမရှိကြောင်းနဲ့ဒီသင်းမောဟာနောက်စိတ်ကမ်းတစ်ခုကိုဆက်ပြီးအကြောင်းကြားခဲ့တယ်လို့လည်းပြောပါတယ်မဟာမိတ်တပ်တွေဘက်ကတုံ့ပြန်မှုရပါမယ်အချက်နဲ့အတိအကျကိုတော့ထုတ်ပြီးမပြောကြဘူးလို့လည်းUKMTO အဖွဲ့ကပြောပါတယ်ဒီတင်မောဟာပနားမအလန်တင်တင်မောတစ်စင်းဖြစ်ပြီးအိန္ဒိယနဲ့ဆက်နွှဲနေတဲ့ရေနံတင်တင်မော Embry ဖြစ်ကြောင်း Britain ရေချောင်းလုံခြုံရေးအဖွဲ့ကနေအတည်ပြုတယ်လို့ Rogers သတင်းကပြောပါတယ် Britain နိုင်ငံသားတဦးကိုတရှိုးလုံးမှုနဲ့2022ခုနှစ်မှာထောင်ဒဏ်ပြစ်ဒဏ်5နှစ်ချခဲ့တယ်လို့တရုတ်အစိုးရကတောက်ကြနေမှာအတည်ပြုပြောဆိုပါတယ်ဒါကဒီသတင်းပတ်ထဲမှာအထိဘာသတင်းမှအစနာမကြဘဲဖြစ်နေတဲ့ Britain နိုင်ငံသားနဲ့ပတ်သက်ပြီးတရုတ်အစိုးရကပထမဆုံးအကြိမ်ဖြစ်နေပြောကြလိုက်တာလည်းဖြစ်ပါတယ်Britain နိုင်ငံသားဟာနိုင်ငံခြားတိုင်းပြည်အတွက်ထောင်လန်းရေးသတင်းရယူတဲ့ပြစ်မှုကိုကျူးလွန်တဲ့အတွက်2022ခုနှစ်မှာထောင်လန်းပြစ်ဒဏ်5နှစ်ချမှတ်ခဲ့တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဝန်ဝန်ဘင်းကပြောပါတယ် Britain နိုင်ငံသား Iron Stone ရဲ့အမှုနဲ့ပတ်သက်ပြီး The Wall Street Journal ကကြက်သပရင်းပြည်မှာသတင်းထုတ်ပြန်ခဲ့တာဖြစ်ပါတယ် Britain စီးပွားရေးသမားတဦးဖြစ်တဲ့ Stone ဟာတရုတ်နိုင်ငံမှာဆယ်စုနှစ်နဲ့ချီးပြီးအလုံလုံနေသူလည်းဖြစ်ပါတယ်2018ခုနှစ်မှာပျောက်ဆုံးသွားတယ်လို့သူ့ရဲ့မိသားစုကရောတခြားသတင်းအင်ဂျင်တွေကပါပြောပါတယ်ဒီသတင်းနဲ့ပတ်သက်ပြီးတောက်ချာနေကတရုတ်ပြောခွင့်ရဝန်ဝန်ဘင်းကိုမေးမြန်းရမှာသူ့အမှုအတွက်တရုတ်ဥပဒေအရတိကျစွာရုံးတင်စစ်ဆေးမှုတွေလုပ်ခဲ့ကြောင်းပြောပါတယ်သူ့ကိုအကျဉ်းသားခံစား권အဖြစ်ပေးထားကြောင်းနဲ့ဗြိတိန်အစိုးရအရာရှိတွေသူ့စီတွားရောက်ခွင့်နဲ့ရုံချင်းတက်ရောက်ခွင့်တွေအတွက်လဲစီစဉ်ပေးထားတယ်လို့ပြောပါတယ
်စနေမနေ့ခင်းထိတ်တန်းသတင်းတွေကိုဒေါခင်မြတ်သက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ဗျာ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလဲကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်နက်မှာကြည့်ရှုနားဆင်နိုင်ပါတယ်ဗျာဒါပြင်အဲ့ဒီမှာသတင်းတွေစောင်းမားတွေတွစ်ဆုံမင်းမြန်းကန်းနေတဲ့သတင်းသုံးသက်ချက်တွေကိုလည်းအချိန်မရွေးဝင်ရောက်ကြည့်နိုင်ပါတယ်မိမိရဲ့သဘောထားအမြင်တွေကိုလည်း VOA Bambi Facebook နဲ့ YouTube ကထုတ်လွှင့်မှုတွေမှာဓာတ်ရိုက်မှတ်ချက်ပြုနိုင်ပါတယ်ဗျအခုကဆက်လို့တော့သတင်းပေးပို့ခြင်းနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်သွားပါမယ်ပထမဆုံးတော့မလေးရှားကမြန်မာတွေရဲ့အရေးသတင်းတစ်ပုဒ်နဲ့စတင်ပါမယ်မလေးရှားနိုင်ငံမှာတရားမဝင်နိုင်ငံသားတွေစစ်ဆေးလုပ်ပြီးဇက်တိုက်ဖမ်းဆီးရမှာနဂရီဆမ်ဗီလန်ပြည်နယ်မှာတော့အထောက်ထားမဲ့မြန်မာတရားကြော်ဖမ်းဆီးခံခဲ့ရပါတယ်။ပြည်နယ်ပြည်နယ်ဘတ်တဝက်မြို့ကနိုင်ကလပ်တစ်ခုအတွင်းမှာဖမ်းခံခဲ့ရတဲ့မြန်မာပြည်ကလာရောက်ဖျော်ဖြေကြတဲ့အထက်ကအရင်အရက်ပိုင်းကအဆိုတော်မတ်အေမီဆန်ကပြန်လွတ်လာပြီးမနေ့2026ရက်နေ့မှာတော့မော်ဒယ်မတ်ဖူးပွင့်ခိုင်ကပြန်လွတ်လာပါတယ်။ကျန်တဲ့သူတွေကိုတော့တရားရုံးကထောင်ချလိုက်ပါတယ်။ဒီသတင်းကို VOA သတင်းတောက်မတ်အေမီကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ဘာတာဝဲမြို့နယ်တဲကနိုင်ကလပ်တစ်ခုအတွင်းမှာမြန်မာပြည်ကအလဲလာပြီးဖျော်ဖြေနေတော့အဖမ်းခံရတဲ့ဆက်စီမော်ဒယ်ဖူးပွင့်ခိုင်ဟာဇန်နဝါရီလ26ရက်နေ့ကပြန်လည်လွတ်မြောက်လာခဲ့ပေမဲ့သူတို့နဲ့အတူအဖမ်းခံခဲ့ရတဲ့တရားမဝင်မြန်မာ30ကျော်ကတော့တရားရုံးကနေထောက်ချလိုက်တယ်ဆိုပြီးမလေးရှားနိုင်ငံမှာလူမှုကူညီရေးလုပ်နေတဲ့မြန်မာလူမှုကူညီရေးအသင်းမလေးရှားဥက္ကဋ္ဌဦးဆန်းဝင်းကအခုလိုပြောပါတယ
်ဒီကနေ့24ရက်နေ့ကအေမီဆန်လွတ်လာပြီအဲအခုဖူးပွင့်ခိုင်ရနဲ့နောက်ပြီးဖို့ဒီတစ်ပြောင်းကဒီနေ့လွတ်လာပြီကျွန်တဲ့လူတွေကတော့တရားမဝင်ဘုံစာပေါ်နဲ့အဖမ်းခံတာလေအဲ့စားတို့ထောင်ချလိုက်ပြီပေါ့လူ30ကျော်ပေါ့ဒီဘုံစာပေါ်တရားရုံးကလည်းမင်းစားတယ်ပေါ့ဂျာဝီဆိုတဲ့တရားရုံးကအော်ဒါဘာတာဝဲအပိုင်ဂျာဝီဂျာဝီမြို့နယ်တရားရုံးကမင်းစားတယ်ပေါ့ဘုံစာပေါ်ဒီကြီးဆက်တို့ဘာတို့ဒါတွေပြန်ပြီးတော့နေတန်လျှောက်ပါမှာပေါ့မိုင်းတရားရုံးမဟုတ်ဘူးအဲ့စားရေးအစိုးရတက်တိကနေလည်းသိထားတယ်ပေါ့
ဟုတ်တယ်ဟုတ်တယ်ဒီအပိုင်းမှာပဲနဂရီဆမ်ဗီလန်ပြည်နယ်တဲကလူမှုကြီးကြပ်ရေးညွှန်ကြားရေးဌာနကအရာရှိအင်အား314ဦးဟာအော်ပရာစီစစ်ဆင်ရေးလုပ်ပြီးဖမ်းဆီးခဲ့ရမှာတော့မြန်မာတရားကြောအဖမ်းခံရတယ်ဆိုပြီးမလေးရှားနိုင်ငံကမြန်မာအရေးတက်ကြွလှုပ်ရှားသူဦးဆိုးချက်သိန်းကလည်းအခုလိုပြောပါဗျာ။ဆလင
်မန်းမှာဖြစ်တာပါအမ။ဆလင်မန်းဆိုတော့ကျွန်တော်တို့ဒီကေရန်နဲ့မဝေးဘူးလေနော်ကက်ရပဲမှာဆလင်ပန်းဒီနီဂရီဆမီလန်ဆိုတာပြည်နယ်ပေါ့နော်ကျွန်တော်အဲ့ဒီမှာနိုင်ငံသား620မှာရှိဘူးကိုဖမ်းပြီးစစ်ဆေးတာပေါ့နော်အဲ့ဒီတည်းမှာမြန်မာနိုင်ငံသားတရားဟုတ်ဘူးကတော့အဖမ်းခံလိုက်ရတယ်မှာအေးအထောက်အထားမပြည့်စုံဘူးပေါ့နော်ကျွန်တော်အဖမ်းခံတဲ့အချိန်မှာအဝတ်အစားချင်းလူမျိုးတွေအများဆုံးပါတယ်ပြီးတော့ကလေးတွေနဲ့အမျိုးသမီးတွေလည်းတော်တော်များများဖမ်းခံခဲ့ရပါတယ်မှာအေး
ခုလိုအဖမ်းဆီးတဲ့အတွင်းနှစ်ထက်တိုက်ပေါ်ကနေခုံချထွက်ပြေးဖို့ကြိုးစားတဲ့မြန်မာအမျိုးသမီးတဦးလည်းအဖမ်းခံရပြီးထိခိုက်ဒဏ်ရာတွေရခဲ့ပါတယ်။ဒီအဖမ်းဆီးတဲ့အတွင်းမြန်မာနိုင်ငံသားအမျိုးသား89ဦး၊အမျိုးသမီး22ဦးနဲ့ကလေး4ဦးအဖမ်းခံခဲ့ရပါတယ်။စီလံကောပြည်နယ်စမုံညက်ဘက်မှာတော့ဇန်နဝါရီလ19ရက်နေ့က တရားမဝင်နေထိုင်နေတဲ့မြန်မာနိုင်ငံသား200လောက်အဖမ်းခံရပါတယ်ရှင်
ထိုင်းချေဆိုင် VOA သတင်းတောက်မတ်အေးမှာသတင်းပေးပို့ခဲ့တာပါဗျာ VOA ရဲ့စနေမနေ့ခင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်နောက်ပိုင်းမှာလည်းအမျိုးသမီးကန္တာတုတ္တဆွန်နဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာအပတ်စဉ်အစီအစဉ်ကိုတင်ဆက်သွားဖို့ရှိပါတယ်အခုတော့ Rycor ကစီးရဲ့အချိန်နေသတင်းတပုတ်ပေးပို့ချက်ကိုကြည့်အောင်ပါခရီးပြည်နယ်ဒေသအခေါ် KNA ပြည်နယ် Rycor မြို့ဈေးပိုင်းရပ်ကွက်မှာဇန်နဝါရီ25ရက်နေ့က drone နဲ့မီးလောင်ပုံးချဲခံလို့နှစ်ထပ်စီးမီးလောင်သွားတယ်လို့ KNDF နဲ့ KNA လူအခွင့်အရေးအဖွဲ့က VOA ကိုပြောပါတယ်မြို့ကန်တွေကဘေးလွတ်ရာကိုတိမ်းရှောင်နေကြတာမလို့လူအထိကိုက်တော့မရှိခဲ့ပါဘူးဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုအလိမ္မာကပြောပြပေးပါမယ်ခင်ဗျာ
ကရင်နီပြည်နယ်လွိုက်ကော်မြို့ဈေးပိုင်းရပ်ကွက်မှာ drone နဲ့မီးလောင်ပုံးကျန်းခံရလို့ဇန်နဝါရီလ25ရက်နေ့မနေ့ကနှစ်ထပ်စီးမီးလောင်သွားပါတယ်အဆောက်အဦတော်တော်များများမီးလောင်သွားတဲ့အကြောင်းကရင်နီလူခွေရီတီထောင်သူကိုမညာက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
နေရာကတော့ကျွန်တော်ခေါ်တာကတော့ဒီဒေတာခေါ်ဖို့ဆိုရင်တော့ဒီလကောမျိုးရဲ့ဟိုနှစ်ထပ်စီလို့လည်းခေါ်တယ်။မဟုတ်စီလို့လည်းပြောတော့ဗောနော်ဟိုအဒီနန်တကွင်ဖြစ်ပါတယ်။အဲ့တော့အတင်းစီတော့ကျွန်တော်မသိဘူး။ဒါပေမဲ့တခြားကတော့ဆောင်းဦးတော်တော်များမိလောင်နေတာတော့ကျွန်တော်တို့သိရတယ်
တေလီလုံးလိုက်ကော်မျိုးတိတ်တိုက်ပွဲစတင်ကလေးကဒေသခံတွေဘေးလွတ်ရာကိုတင်းရှောင်နေကြတာမို့လူအထိခိုက်မရှိပါဘူး။ Facebook လူမှုကွန်ရက်စာမျက်နှာမှာပြန့်နှံ့နေတဲ့ဓာတ်ပုံတွေအရာနပ်ဖတ်အစာဦးများစွာသူမိုးတွေအုတ်လျံတွေပြကြပြီးတော့ပျက်စီးဆုံးရှုံးမှုအများအများတွေ့နေရပါတယ်။မိလောက်သွားတဲ့နေရာမှာတော့တော်လိုင်းအင်အားစုတွေလှုပ်ရှားနေတာတွေရှိပေမဲ့တစ်လေးလုံးတိုက်ပွဲစတင်ကလေးကအဲ့ဒီနေရာမှာနပ်ဖတ်ပြင်းထန်တဲ့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့ကိုပညာကပြောဆိုပါတယ်
။ဒီနေရာကလည်းတိုက်ပွဲအလင်းဖြစ်တဲ့နေရာလည်းမဟုတ်ဘူးပေါ့နော်။တိုက်ပွဲမဖြစ်တော့လည်းတို့စားရလောက်တော့တင်းကလေးကအဲ့ဒီနေရာမှာတိုက်ပွဲတွေထူးထူးတွေ့ရှိတဲ့နေရာလည်းဟိုမဟုတ်ဘူးလေနော်။စီကန်စီလည်းရှိတဲ့နေရာမဟုတ်ဘူး။သူတို့ကတော့ကျွန်တော်တို့ပြည်မှာကျွန်တော်ဒီတော့အင်အားစုကလည်းအဲ့ဒီနားမှာဟိုအဝင်ထွက်တော်လာမှုတော့ရှိတော့ပေါ့နော်။ဟိုအဲ့လောက်ပဲရှိပါတယ်။ဒါပေမဲ့ဘာမှတိုက်ပွဲအလင်းဖြစ်ခြင်းမရှိဘဲနဲ့ဟိုယူတရဲ့ဘုံနဲ့ခြေတဲ့ပုံစံမျိုးဖြစ်တယ်ဆိုတာကတော့ကျွန်တော်ပြောလို့ရပါတယ်။လူပြည်လူထုကတော့အဲ့ဒီနားတို့ပြည်မှာမရှိတဲ့အတွက်ကြောင့်မို့ဟိုလူထုထိခိုက်နေနိုင်မှုတော့ဘာမှမရှိဘူးခင်ဗျာ။ဟုတ်
ကရီဒီအမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ဗဟိုပြန်စားရေးတာဝန်ရှိသူတာအဲဆိုးကစစ်ကောင်စီဘက်က drone နဲ့မီးလောင်ပုံးပစ်ခတ်ခဲ့တာကြောင့်နှစ်ထပ်စီးလောင်သွားတဲ့အကြောင်းနဲ့လွိုက်ကော်ပြုတ်မှာကြီးကြီးမားမားမဟုတ်ဘဲရပ်ဖက်ရခါလောက်ပဲလက်ဖက်ပစ်ခတ်မှုရှိတယ်လို့အခုလိုပြောပါတယ်
။မနေ့ကဟောနော်လကောမျိုးရဲ့နှစ်ထပ်စီလို့လူတင်ညာရဲ့နေရာမှာဒါမီးလောင်သွားတာဖြစ်ပါတယ်ကစစ်ကောင်စီကဒါမီးလောင်ပုံးတွေခြားတာမျိုးတွေကြောင့်ဒါမီးလောင်သွားတာဖြစ်ပါတယ်တိုက်ပွဲတွေကတော့ကြီးမားမားတော့မရှိဘူးဒါပေမဲ့ဒီရပ်ဖန်ရခါတော့ဒါပစ်ခတ်မှုတွေကတော့ဖြစ်တာမျိုးတွေတော့ရှိပါတယ်ဟုတ်
စစ်ကောင်စီဘက်က drone နဲ့မီးလောင်ပုံးကျဲမှုနဲ့ပတ်သက်လို့ကြားပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူလူမှုရေးရဝင်ကြီးဦးအောင်ဝင်းဦးကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူး။လက်လက်ကြီးပြစ်ခတ်မှု၄ချောင်းအုံပြုပြစ်ခတ်မှုနဲ့ဖမ်းဆီးတပ်ဖြတ်ခံရတာဆရာနာသိမ်းယူပြီးနောက်ပိုင်းကယားဂရီနီပြည်နယ်မှာအရတား900ကျော်တေဆုံးပြီးတော့နေအိမ်1500ထပ်မင်းထိခိုက်ပျက်စီးသွားပါတယ်။ဒီစီးရင်ကတော့ကရင်ပြည်လူခွေရေးအဖွဲ့ကလက်လန်းမီတလောက်ပြုစုထားတဲ့စီးရင်ဖြစ်ပြီးတော့မြေပြင်မှာတည်ထက်မကများနိုင်ပါတယ်ရှင်
။ရန်ကုန်ကပေးပို့တဲ့သတင်းကိုအလိမ္မာကတင်ပြပေးခဲ့တာဖြစ်ပါတယ်များ VOA ကစနေမနေ့ခင်းအစီအစဉ်ကိုဆက်လက်တင်ဆက်ပေးနေပါတယ်။အခုတော့ထိုင်းနိုင်ငံဘန်ကောက်မြို့ကသတင်းပေးပို့ချက်တစ်ပုတ်နဲ့ဆက်ပါမယ်။ဘန်ကောက်မြို့ကနိုင်ငံသားသတင်းတောက်များအသင်း FCCT မှာမြို့အရေးနဲ့ပတ်သက်ပြီးဒီမိုကရက်တစ်မြို့မအသက် DVV သတင်းဌာနကစီးစင်ထုတ်လွှင့်ခဲ့တဲ့မှတ်တမ်းရုပ်ရှင်ဇာတ်လမ်းတွေကိုပြသတဲ့အခမ်းအနားကိုဇန်နဝါရီ26ရက်တောက်ကြနေ့ကကျင်းပခဲ့ပါတယ်ဒီကြောင့်အပြည့်အစုံကိုမတ်ညွညွလွင်ကဘန်ကောက်ကနေသတင်းပေးပို့ထားပါတယ်ခင်ဗျာ
လက်ရှိမြန်မာပြည်ရဲ့အခြေအနေတွေကိုနိုင်ငံတကာကသတင်းသမားတွေတန်တမန်တွေမြန်မာအရေးစိတ်ဝင်စားသူတွေပို့ပြီးသိရှိလာအောင်ရည်ရွယ်ပြီးဒီမိုကရက်တစ်မြန်မာအသံ DVB ကစီစဉ်ထုတ်လုပ်ထားတဲ့မှတ်တမ်းရုပ်ရှင်ဇာတ်လမ်းတူတွေကစကားရင်းရွေးချယ်ထားတဲ့ဇာတ်လမ်းတူ၅ခုကိုပြသတာဖြစ်ပါတယ
်ဒီနေ့ကျင်းပတဲ့ပွဲကတော့ကျွန်တော်တို့ဒီ short documentary film စေကားကိုကျွန်တော်တို့ဒီ video နဲ့ produce လုပ်ထားတာရှိပါတယ်အဲ့ဒါကတော့ဒီဘယ်လိုပြောမလဲကျွန်တော်တို့ပုံမှန်အဖြစ်ရတော့ဒီ produce လုပ်မဲ့လူတွေပေါ့နော်သူတို့ ကျွန်တော်တို့ရှိသူတို့ရဲ့ story line တင်ရတယ်တင်ရပြီးတော့အဲ့ဒီတည်းကမှအကောင်းဆုံး10ကားကိုကျွန်တော်ရွေးပြီးတော့ဒီ production ပုံကြစီထုတ်ပြီးတော့ပြီးတော့မှအခုဒီ10ကားထွက်လာတဲ့အခါကျတော့အဲ့ဒီတည်းကမှ9ကားကိုကျွန်တော်တို့ထပ်ရွေးပြီးတော့ဒီအခုလိုဒီရုပ်ရှင်ပွဲတော်ပုံမျိုးအစီအစဉ်လောက်တာပေါ့နော်အဓိကကတော့ဒီနိုင်ငံတကာကနေဒီသတင်းတောက်တွေနော်တန်တမန်တွေဒီမြန်မာပြည်အကြောင်းပို့ပြီးတော့စိတ်ဝင်စားတာဟုတ်ဆိုတော့အခုဒီသတင်းမီဒီယာတွေမှာကြည့်မှဆိုရင်သူဖြစ်ဒီအနောက်တိုင်းမီဒီယာတွေပေါ့နော်မြန်မာပြည်အကြောင်းသတင်းရဟိုမပါတလောက်ကိုရှားတယ်ဆိုတော့အဲ့အတွက်ကြီးကြီးပဲလောက်တာပါသူကပြောတယ်နေဘလောက်ကျန်
တော့လားနေကနေကျန်တော့လားပြီးတော့မှလည်းသူကလည်းပြောနေတယ်
ဒီမှတ်တမ်းရုပ်ရှင်ဇာတ်လမ်းတို့ရဲ့ရိုက်ကူးမှုတွေကိုပြိုင်ပွဲတရအနေနဲ့ပြုလုပ်ခဲ့တာဖြစ်ပြီးမြန်မာပြည်အခြေအနေတွေကိုကမ္ဘာကသိနိုင်ုံသာမကပြည်ရင်းမှာအခက်အခဲကြုံတွေ့နေရတဲ့မှတ်တမ်းရုပ်ရှင်ရိုက်ကူးသူတွေနဲ့သတင်းသမားတွေအတွက်ပါရည်ရွယ်ပြီး TVB ကအစီအစဉ်ခဲ့တာလည်းဖြစ်ပါတယ
်ဒီအနာသိမ့်ပြည့်နောက်ပိုင်းမှာjournalist တော်များတို့အလုပ်ကိုင်နေမရှိကြတော့ဘူးเนาะဒါကိုကျွန်တော်တို့သွားပြီးတွေ့တယ်ဆိုတော့ကျွန်မကိုယ်တိုင်လည်း journalist ဖြစ်တဲ့အတွက်ကြောင့်မလို့ဒါတို့တို့ platform တွေပျောက်ကုန်တယ်အထူးသဖြင့် filmmaker တွေဆိုတော့တို့ creation တွေဆက်ပြီးမလုပ်နိုင်ကြတော့ပြေးလွှားနေကြရတယ်တို့အမျိုးမျိုးအခက်အခဲတွေကြုံတွေ့ရင်ဆိုင်နေကြတယ်ဒါပေမဲ့တို့ creation ကိုတို့ဆက်ပြီးလုပ်ချင်နေကြတယ်ဆိုတော့မတို့ဘယ်လိုမျိုးအချင်းချင်းဘယ်လိုဖိမနိုင်မလဲကုညီနိုင်မလဲဆိုတာမျိုးကိုစပြီးစဉ်းစားတဲ့အချိန်မှာဒီ documentary ပြိုင်ပွဲတစ်ခုလုပ်မယ်ဆိုရင်တော့တို့တို့ platform တွေရမယ်တို့ရဲ့ creation တွေငါတို့ content တွေရပြီးခါကြကဘာကိုငါတို့ချပြနိုင်တယ်ပေါ့နော်ဒါမျိုးတွေစဉ်းစားပြီးရခါကြတော့ဒီပွဲကိုစပြီးတော့ season မယ်ဆိုပြီးတော့အိုင်ဒီယာအရင်ဆုံးရသွားတာပေါ့နော်ဒါနေ့စပြီးတော့ပွဲစီစဉ်ဖြစ်သွားတာ
ဒီမှတ်တမ်းရုပ်ရှင်တွေရိုက်ကူးတာမှာအခက်အခဲဆုံးရင်ဆိုင်ရတာကတော့မြမပြည်ရင်းမှာရိုက်ကူးထုတ်လုပ်ထားတာတွေမို့လုံခြုံရေးအတွက်စိုးရိမ်ပူပန်မှုတွေပဲဖြစ်တယ်လို့လည်းဆိုပါတယ
်အခက်အခဲတစ်ခုကတော့လုံခြုံရေးပေါ့လုံခြုံရေးဆိုတာဒီရုပ်ရှင်ရိုက်ကူးတဲ့လူတွေရဲ့လုံခြုံရေးကတော်တော်လေးဟိုအခက်အခဲဖြစ်ပါတယ်တချို့ကဒီမှာဒီတကားဆိုရင်ရန်ကုန်အခြေခံမျိုးရိုက်ထားတဲ့ခါမျိုးပေါ့နော်ဆိုတော့ဒီမှာဒီနေ့ဒီချိန်မှာကင်မရာတော့ထုတ်လို့မရတဲ့အခြေအနေမျိုးပေါ့နော်ဆိုတော့အဲ့ဒီအခက်အခဲကတော့ဒီကြုံရတာတွေ့ရတယ
်ဒီကစိတ်ခမအကြီးမားဆုံးအရာဒီ short dot contest ပြိုင်ပွဲမှာ filmmaker တွေကတကယ် risk ဆုံးကိုသွားပြီးရိုက်ကူးရတာဖြစ်တဲ့အတွက်အကြောင်းမလို့ကျမတို့အရန်စိုးရင်ရတဲ့စိတ်ပွဲတစ်ခါလေကြရဲကျမတို့ကဆက်သက်လို့မရတော့သူတို့ဘယ်နေရာရောက်နေတယ်လဲသူတို့ဘာတွေဖြစ်နေတယ်လဲဆိုတာကျမတို့ကဟို contact မရတော့ contact မရတော့တဲ့အချိန်မှာအရန်စိတ်ပူရတယ်ပေါ့နော်ဟိုဘယ်လိုလုပ်ကြမလဲတိုင်မရတစ်ခါကျရင်တစ်ပတ်လောက်ပျောက်သွားတစ်ခါကျရင်နှစ်ပတ်လောက်ပျောက်သွားတယ်ဘယ်လိုမှဆက်သက်လို့မရတော့ကျမတို့အဲ့ခါကျရင်သူတို့ sea creation ဒီဟာကိုကျမတို့ကရတာမရတာထက်သူတို့ရဲ့လုံခြုံရေးပိုင်းကိုကျမတို့စိတ်ပူရတာကြီးအများကြီးရှိခဲ့တယ်ပေါ့နော်ဒီလိုဟာမျိုးတွေအများကြီးကြုံတွေ့ခဲ့တယ်
အခုမှတ်တမ်းရုပ်ရှင်တွေကမြမပြည်အပြောင်းလဲအတွက်လဲတစ်ဖက်တစ်လမ်းကပံ့ပိုးမှုဖြစ်စေပါတယ်လို့ကိုအေးချမ်းနိုင်ကပြောပါတယ
်နိုင်ငံအပြောင်းလဲရတော့အဓိကတော့ဒီနိုင်ငံတကာဟိုထောက်ခံမှုအားပေးမှုပေါ့နော်ဆိုတော့အဲ့ဒါလည်းအများကြီးလိုအပ်ပါတယ်အများကြီးလိုအပ်တယ်ကျွန်တော်တို့မြမပြည်ဆိုတော့ဒီကားတွေကတော့ကျွန်တော်မြင်ရတော့ဒစိတ်တဒေတာပေါ့နော်ဒီနိုင်ငံတကာရဲ့ attention ပြန်ရမယ်လို့ထင်ပါတယ်ကျွန်တော်နော်ဝေးမှာလဲကျွန်တော်ဒီလိုမျိုးပဲဒီငါးကားကိုပြခဲ့တယ်ဟိုနော်ဝေးနိုင်ငံသားတော်တော်များများတရားကြော်တော့လာဟိုဆူတင်ပါလေကျွန်တော်တို့ကြားဖို့ရှိတယ်ဆိုတော့အဓိကကတော့ဒီနိုင်ငံတကာရဲ့ထောက်ခံမှုအားပေးမှုကြားဖို့ပေါ့နော်ဆိုတော့ဒီကားတွေကတော့ကျွန်တော်မြင်လာတော့တစ်စိတ်တည်းကတော့ပတ်မှုဖြစ်မှာပေါ့
အခုအခမ်းအနားမှာပြသတဲ့မှတ်တမ်းရုပ်ရှင်ဇာတ်လမ်းတို့၅ခုကတော့အခရာရဲ့ Revolutionary Mother Zero ရဲ့ My Notes to Spring နှွေဦးငယ်ရဲ့ Rachel တန်လွင်ငင်းရဲ့ Page Number 23ရန်ကုန်နဲ့မောင်မိုးရဲ့ Along the River တို့ပဲဖြစ်ပါတယ်ရှင်ကြွညညိုလွင်ပ
ါ VOA အစီအစဉ်တွေကို Radio ရုံးမြင်တင်ကြားလို့ဖြင့် Facebook စာမျက်နှာကနေပြီးတော့လည်းနှာစင်ကြည့်ရှုနိုင်ပါတယ်VOA မြန်မာဝိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
် VOA စနေမနေ့ခင်းစီစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းဆောင်မတပုတ်ပဲအလှည့်ပေးတင်ပါတယ်ခင်ဗျာအိန္ဒိယဝန်ကြီးချုပ်အဖြစ်တတိယသက်တမ်းဆက်ခံနိုင်မှုစူးစမ်းနေတဲ့လက်ရှိဝန်ကြီးချုပ် Narendra Modi ဟာနိုင်ငံတွင်းဘာသာရေးဆရာအငင်းပွားခံရဆုံးနေရာပေါ်မှာတိဆောက်လိုက်တဲ့ဖျားချောင်းအသက်ဖွင့်ပွဲကိုကိုယ်တိုင်ဖွင့်လှစ်ပေးပြီးလူလူထောက်ခံမှုရဖို့ကြိုးစားနေပါတယ်နိုင်ငံရေးသုံးသက်သူတွေကတော့ဒီဖျားเจ้าဟာဟိန္ဒူတွေအထွတ်မြတ်ထားတဲ့နေရာဖြစ်တဲ့အတွက်သူ့ရဲ့ဟိန္ဒူအမျိုးသားရေးဦးစားပေးမှုကိုဖော်ပြနေတယ်လို့ဝေဖန်ကြပါတယ် မြူဒေလီက VOA သတင်းတောက်အချာနာပရချီယာပေးပို့ထားတဲ့သတင်းကိုဒေါ်ခင်မျိုးသက်ကတင်ပြပေးပါမယ်ခင်ဗျာ
။အိန္ဒိယနိုင်ငံမြောက်ပိုင်းကအယုဒ္ဓယာမြို့ကလေးမှာဝန်ကြီးချုပ်နရင်ဒရာမိုဒီကဟိန္ဒူတွေအထွတ်မြတ်ထားကုဝယ်တဲ့ရမဖះကြောင်းအသက်ဖွင့်လှစ်ဖို့အတွက်လုပ်နေချိန်မှာပဲအိန္ဒိယနိုင်ငံတလွှမ်းမှာလည်းအောင်ပွဲတွေကျင်းပနေကြပါလေ
။ဘုတ်အချလာကရာအန်ဒါဆေ
ကျွန်တော်ကရမကိုကူးကွယ်တယ်လို့နေတိုင်းလဲဆူတောင်းဝတ်ပြုတာမို့ရှင်ထဲမှာအတော့ကိုပျော်ရပါလေ
။ရမဖះမွေးဖွားခဲ့တဲ့နေရာလို့ဟိန္ဒူတွေကယုံကြည်တဲ့ဒီရမန်ဒီယာဖះကြောင်းတည်ရှိရာနေရာမှာရှိတဲ့16ရာစုအတွင်းမွတ်စလင်တွေတည်ဆောက်ထားတဲ့ဗလီဝတ်ကျောင်းကိုလွန်ခဲ့တဲ့အနှစ်30ကဖြစ်ပွားခဲ့တဲ့အတိတ်ကုန်းတွင်မှာဟိန္ဒူတွေကဖျက်ဆီးပစ်ခဲ့တာပါ2019မှာတော့ဒီနေရာကိုဟိန္ဒူတွေရဲ့နေရာပိုင်းနဲ့ဖြစ်နေအိန္ဒိယအထက်တရားရုံးကနေဆုံးဖြတ်ပေးခဲ့ပါတယ်အခုတော့ဒီကျောင်းတော်ဟာဟိန္ဒူတွေဂုံယူစရာအထွတ်မြတ်နေရာဖြစ်လာပြီလို့ပြောပါတယ
် So it's happening after eons and yes it's a great moment for every Sanatani or Hindu or Indian I would say
ဒီမှာအခုလိုဖြစ်လာတာပါဒါကြောင့်ဒါဟာဟိန္ဒူတိုင်းတို့ဖြစ်စေအိန္ဒိယနိုင်ငံသားတိုင်းတို့ဖြစ်စေကုန်ရမယ့်အချိန်ပါပဲ
ဝန်ကြီးချုပ်မူရီကလည်းဒီဖះချောင်းဖွင့်ပွဲဟာတမိုင်းဝင်ဖြစ်ရလို့ပြောပါတယ
်22 January
2024ခုနှစ်ဇန်နဝါရီ22ရက်နေ့ဟာပြက္ခရင်ဘောကနေ့တနေ့ပဲမဟုတ်တော့ပါဘူးဒါဟာခစ်သစ်စတင်လိုက်တာလည်းဖြစ်ပါတယ
်ရွေးကောက်ပွဲတွေမတိုင်ခင်လပိုင်းအတွင်းအခုလိုဖះချောင်းဖွင့်ပွဲကျင်းပတာဟာဝန်ကြီးချုပ်မူရီရဲ့ပုံရိပ်ကိုညှင့်တင်ရုံနဲ့မကဘဲဟိန္ဒူအများစုရှိတဲ့အိန္ဒိယနိုင်ငံအတွက်ဘဲဘာသာကဦးစားပေးဖြစ်တယ်ဆိုတာကိုလည်းပြသလိုက်တာဖြစ်ပါတယ်။ဒီဖျားဆောင်တိဆောက်ရေးကိုမိုးရီရဲ့ဗရတီးယားဂျန်နတာပါတီကဥဆောင်ခဲ့တာလို့သူ့ရဲ့ကိုရင်းအထုပ်ပတ်တိရေးသားသူတရင်တော်နီလန်ချန်မုခိုပါဒရီကပြောပါတယ်
။မစ္စမိုဒီဒီဘီစီနာဒဒယ်လီဗရာရ်ဒီဟိန္ဒူတెంပယ်ဖော်ဝစ်ဒဲရ်ဟက်စ်ဘီနန
်နေပောင်း40လောက်ပြဿနာဖြစ်နေတဲ့ဒီနေရာမှာဟိန္ဒူဖျားဆောင်ဖြစ်လာအောင်လုပ်တဲ့မစ္စတာမိုဒီကိုလူတွေကဟိန္ဒူအမျိုးသားရေးဦးစားပေးသူလို့မြင်ကြမှာပါဟိန္ဒူအမျိုးသားရေးဒါမှမဟုတ်အမျိုးသားရေးယဉ်ကျေးမှုဘလို့ပဲခေါ်ခေါ်ဒါဟာမစ္စတာမိုဒီနဲ့သူ့ရဲ့ BJP ပါတီအတွက်တိတ်ကိုအရေးပါတဲ့နိုင်ငံရေးဗျူဟာတစ်ရပ်ဖြစ်နေတာတော့အသေးချပါဒါဟာအလဲခစ်မှာဟိန္ဒူတွေတိတ်ခါကြားခဲ့တဲ့အတွက်ပြန်အဖက်ဆယ်ဖို့လုပ်တဲ့သဘောပါ
အတိုက်ခံနိုင်ငံရေးပါတီအများစုကတော့သူဟာဘာသာရေးပွဲကိုနိုင်ငံရေးအတွက်တုံးချတယ်လို့ဆက်ဆွဲပြီးဖះချောင်းဖွင့်ပွဲတက်ဖို့လဲညှင်းဆိုကြပါလေ။ဟိန္ဒူဘာသာရေးအခမ်းအနားအတွက်ဝန်ကြီးချုပ်ဦးဆောင်လာဟာအိန္ဒိယနိုင်ငံရဲ့ဘာသာရေးဗန်းမလိုက်တဲ့မူဝါဒကိုရှော့တွေ့ရရောက်မရောက်လဲမေးခွန်းတွေထုတ်ကြပါလေ။နိုင်ငံရေးတုံးတက်သူစန်တစ်ရှာထရီကတော
့ Ideally the focus of that function should have been the religious dimension of it and those associated withthe religious dimension
ဒါဟာဘာသာရေးတက်တက်ပဲဖြစ်တဲ့ကြောင်းနဲ့တခြားဖြစ်ရအတော်များများလဲဒါမျိုးတွေတွေ့ခဲ့တယ်လို့ပြောပါတယ်အစိုးရအနေနဲ့ဘာပွဲပဲဖြစ်ဖြစ်အာရယာပါတီကိုမဲဆန္ဒရှင်တွေထောက်ခံမှုရအောင်လုပ်တဲ့ပွဲဖြစ်ပြောင်းသွားအောင်လုပ်တတ်တယ်လို့လည်းပြောပါတယ်ဖွင့်ပွဲကိုတွားကြမယ်ညမဖျားကိုကိုးဝယ်တဲ့ထောင်းနဲ့ချီတဲ့ပရိသတ်တွေအတွက်တော့ဒီလိုသတင်းစကားပါနေကထိရောက်လာပါတယ်ဈေးဆိုင်ပန်းရှင်တူကလည်းလူတိုင်းအယုဒ္ဓယာရမန်ဒီယာဖျားကြောင်ကိုတွားကြမှာလို့ပြောတယ်လို့နယူဒေလီမြို့ကန်တူကလည်းဒီနေရာဟာတွားကိုတွားရမယ်နေရာလို့ပြောပါတယ်။အယုဒ္ဓယာမြို့ဟာအခုတော့ဟိန္ဒူတွေရဲ့ဘာသာရေးမြို့ဖြစ်လာနေပါပြီ။လမ်းတစ်တွေကိုဖောက်နေတယ်လို့ဒေသအသစ်တစ်ခုလည်းစောင့်နေတာဖြစ်ပြီးဒါဟာဝန်ကြီးချုပ်တက်တန်တက်ပြအချင်းဆက်ဖို့အတွက်မှန်းနေတဲ့မိုဒီအတွက်တော့အောင်မြင်မှုဖြစ်လာနေပါပြီ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VOA မြန်မာပိုင်းအစီအစဉ်ရဲ့2024ခုနှစ်ဇန်နဝါရီ29ရက်စနေမနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုထုတ်လွှင့်ချက်တွေကို video အနေနဲ့ VOA website Facebook YouTube မှာတပြိုင်တည်းကြည့်နိုင်ပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လိုရဆိုရင်တော့ VOA email လိပ်စာက bambis.voanews.com ရေးသားပေးပို့နိုင်ပါတယ်ခင်ဗျာ
ဒါမှမဟုတ်လည်း VOA ရဲ့ Facebook Messenger ကနေစာရေးသားပေးပို့နိုင်ကြပါတယ်။သတ်တရှင်တွေစီကရေးသားပေးပို့ချက်တွေကိုစောင့်မျှော်ကြိုဆိုနေပါတယ်ဗျာ။အခုတော့အမျိုးသမီးပတ်စင်ကဏ္ဍမှာနိုင်ငံရေးဥဆောင်ွေးရဖို့ခက်နေတဲ့လောင်းရင်အောက်ကအတမ်းများအကြောင်းကိုကြည့်အောင်ပါဗျ။ရခိုင်ပြည်နယ်မှာရှိတဲ့မျိုးသမီးတွေဟာနိုင်ငံရေးငြိမ်းချမ်းရေးနဲ့ပြည်ပခဖြည့်ရှင်ရေးဆိုင်ရာကိစ္စရပ်တွေမှာဆုံးဖြတ်ချက်ချမှတ်တဲ့ဥဆောင်မှုအခမ်းကဏ္ဍကနေပါဝင်မှုအားနည်းနေပြီးလက်နက်ကိုင်ပြည်ပခတွေရဲ့တားကောင်တွေဖြစ်နေကြတယ်လို့ရခိုင်ပြည်လုံးဆိုင်ရာကြောင်းသားတဲ့လူငယ်များအစည်းအရုံး AASYC ကပြောပါတယ်။လောင်းရိတ်အောက်ကအတန်းများလို့နာမည်ပေးထားတဲ့ AASYC ရဲ့အစည်းအဝေးခန်းစာထဲမှာအဲ့ဒီလိုဖော်ပြထားတာပါ။ဒီအစည်းအဝေးခန်းစာအကြောင်းကို AASYC အထွေထွေတွေးမှုမက္ကမာထွေးကိုမကင်ပြူထွေးကဆက်သွယ်မေးမြန်းပြီးဒီသတင်းပတ်မျိုးသမီးကဏ္ဍမှာတင်ဆက်ထားပါတယ်ညာ
မကင်မာထွေးမင်္ဂလာပါရှင
်မင်္ဂလာပါဆရာမ
ပြည်ရရဲ့အမျိုးသမီးကဏ္ဍမှာအခုလိုပါဝင်ဆွေးနွေးပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်။ရခိုင်ပြည်လုံးဆိုင်ရာကျောင်းသားနဲ့လူငယ်များအစည်းအရုံး ASYC ကနေဒီဇန်နဝါရီလ23ရက်နေ့တုန်းကလောင်းရိပ်အောက်ကအတန်များဆိုတဲ့နာမည်နဲ့အစည်းအဝေးတစ်ခုထုတ်ပြန်တော့ကိုတွေ့ပါတယ်။ဆိုတော့ဒီအစည်းအဝေးကဘလို့အကြောင်းအရာတွေကိုအဓိကဖော်ပြထားတာပါလဲ။ဒီအစည်းအဝေးထဲမှာရှာဖွေတွေ့ရှိချက်တွေနဲ့ပတ်သက်ပြီးတော့ဗောနော်အဓိကဘလို့အချက်တွေပါဝင်နေဆိုတာကိုအချင်းချင်းအရင်ဆုံးပြောပြပေးပါလားရှင့်။
အစီအစဉ်ခံစားမှကြရင်တို့ကျမတို့အဓိကထောက်ပြထားတာတော့ဒီကဏ္ဍခုနှစ်ခုရှိတယ်ပေါ့နော်အဲ့ဒီမှာနိုင်ငံရေးမှာဆိုရင်ကျမတို့ကအမျိုးသမီးတွေကိုစားပြုခွင့်နဲ့ပါဝင်ဆုံးဖြတ်ပိုင်ခွင့်တွေပေါ့စားတဲ့အားနည်းတဲ့အကြောင်းအရာတွေကိုထောက်ပြထားတာရှိတယ်လူမှုရေးမှာဆိုရင်ဒီရှေးရိုးဆွေးအယူအဆတွေပေါ်လာတဲ့ဤဆုံးမှုတွေကြောင့်ပေါ့နော်အမျိုးသမီးတွေနေရာမရတဲ့အကြောင်းအရာတွေကိုအဓိကထောက်ပြထားတာရှိတယ်အနောက်ပြီးတော့ဒီအလင်းနဲ့ကံပတိပခါနဲ့ဆက်ဆက်တဲ့နေရာတွေမှာဆိုရင်လေဒီအမျိုးသမီးတွေကလုံကျွန်ရဲ့အရှင်အနေကြောင့်ဒီအမျိုးသမီးကျမရဲ့တန်းတူအခွင့်အရေးတွေမှာနှောက်ရှက်ဆောင်ရဲ့ရှစ်တင်မှာကြာလို့ရှိရင်သူတို့ punish နေတာတွေတွေ့ရတယ်ပေါ့နော်အဲ့လိုမျိုးထောက်ပြထားပါတယ်ဆရာမ။နောက်အင်ဒိုရဲ့အကြမ်းဖက်မှုတွေဖြစ်ပေါ်နေတဲ့အကြောင်းရင်းတွေကကြာရင်နောက်စစ်တွေဆိုးကျိုးတွေပေါ့နော်ဖြစ်ရတဲ့အကြောင်းရင်းတွေလိမ်ပိုင်းဆိုင်ရာအမြဲထောက်ခံရမှုတွေခုနကကျမပြောခဲ့တဲ့လိုကို site page ဆောင်စခန်းတွေမှာဆိုရင်ဟိုအဲ့လိုမျိုးနောက်စစ်တွေဆိုးကျိုးတွေဖြစ်လာတယ်ပေါ့လိမ်ပိုင်းဆိုင်ရာအမြဲထောက်ခံရမှုတွေရှိတယ်သူတို့လူကုန်တိုက်ခိုက်နေအညီမနေနိုင်တာတွေရှိတယ်ပေါ့နော်ဒီလူမှုရေးကဏ္ဍမှာအဲ့လိုမျိုးကဏ္ဍအလိုက်အစပါပါလေးဆရာမ
ဟုတ်ကဲ့ပါကျတော့ဒီအစီအခံစာကဒီရခိုင်ပြည်နယ်အတွင်းအမျိုးသမီးတွေရဲ့အခြေအနေကိုပဲတည်တံ့တင်ပြထားတာလားဒါမှမဟုတ်လို့ရှင်တခြားနယ်ပယ်ရောပါပါလားအဲ့ဒါလည်းပြောပြပေးပ
ါဟုတ်ကဲ့ပါကျမတို့ဒီအစီအခံစာကြရင်တော့ရခိုင်ပြည်နယ်တစ်ခုတည်းပါတယ်ပေါ့နော်ဘာလို့လဲဆိုတော့ကျမတို့ကရခိုင်ပြည်နယ်တစ်ခုတည်းဆိုတာကဒီကျမတို့အခက်အသက်တွေရှိတယ်ပေါ့လူဝင်ရင်းမြေအခက်အသက်တွေရှိတယ်ကျမတို့အရှင်အခက်အသက်တွေရှိတဲ့အတွင်းကြောင့်မို့လို့အရခိုင်တခုလေးပါတယ်။အလေးရှိအရှင်နေကြဒီရခိုင်တခုလေးမှာတော့ကျမတို့ဟို issue တွေကအများကြီးရှိတယ်ပေါ့နော်။ဟိုဖြစ်နေတာတွေကဟိုဥပမာဒီအခုနောက်ပိုင်းဆိုရင်ဒီလိမ်ပိုင်းဆိုင်ရာအကျဉ်းဖိခံရမှုတွေဖြစ်လာတယ်။ဟိုနောက်ပြီးတော့ဒီဆွေမျိုးသားချင်းပေါ့ဆွေမျိုးသားချင်းကအစားဒီအာရမပြုခြင်းမှုတွေလူတက်မှုတွေနောက်ပြီးတဲ့ငယ်မတွင်းမှုတွေတွေ့ရတယ်ဒီလင်းနေကင်ပတိပခါကြောင့်လေဒီစိတ်ဖိချောင်စခန်းတွေမှာကြားလို့ရှိနေထိုင်တဲ့အမျိုးသမီးတွေကလေလိမ်ပိုင်းဆိုင်ရာအမျက်ထမှုတွေရှိနေတာတွေရှိနေတယ်ပေါ့နော်အဲ့ဒါကြောင့်အော်ရခိုင်ပြည်နယ်တစ်ခုမှာတော့ကျွန်တော်တို့ issue တွေကအများကြီးရှိတယ်ပေါ့အခုလက်ရှိမှာ
အဲဒီအစီအခံစာကိုထုတ်ပြန်ဖို့အတွက်ပေါ့နော်ဘယ်လောက်အချိန်ယူပြင်ဆင်ခဲ့ရသလဲအဲ့ဒါလည်းပြောပြပါ
အချိန်ကတော့6လပါဆီမှာကျွန်တော်တို့6လအတွင်းမှာပဲလောက်ဖြစ်တာပေါ့နော်
ဟုတ်ကဲ့ပါဆိုတော့ဒီအစီအခံစာထဲမှာကျွန်မသတိထားမိတာပြောထားတဲ့အထက်မှာဒီငြိမ်းချမ်းရေးနဲ့ပြည်ပခါဖြစ်ရှင်တဲ့လုပ်ငန်းဖြစ်စဉ်တွေမှာဆိုလို့ရှိရင်အမျိုးသမီးတွေရဲ့ဥဆောင်မှုနဲ့သူတို့ရဲ့ကိုစားပြုမှုအားနည်းနေရဲ့ဆိုတာကိုဖော်ပြထားတဲ့အချက်တစ်ချက်တခုတွေ့ပါတယ်ဆိုတော့ဒီလိုအားနည်းရတဲ့အကြောင်းကိုရောဘာကြောင့်ဆိုတာရှာဖွေတွေ့ပါလဲ
အထူးကအားနည်းရတဲ့အကြောင်းရင်းကပေါ့နော်ဒီအဲ့ဒီဖြစ်စဉ်တွေမှာကြာလို့ရှိရင်ဟိုရှေးရိုးဆွေးအယူအဆတွေရှိတယ်နောက်ပြီးတော့ဒီဒီမိုကရေစီအရင်နေ့လူခွင့်ရေးမရတာတွေရှိတယ်နောက်တစ်ခုကြဒီတိုင်းပြည်ပေါ့တိုင်းပြည်ဆင်းရဲနှွမ်းပေါင်းမှုနဲ့ပတ်သက်ပြီးတော့ဒီဖွံ့ဖြိုးတိုးတက်မှုနောက်ကျရတဲ့အကြောင်းရင်းတွေလည်းရှိသေးပေါ့နောက်ပြီးဒီအစိုးရအချက်စစ်ဖိနှိပ်မှုတွေကြောင့်လည်းပါပါတယ
်ဆိုတော့အဲ့လိုဖိနှိပ်မှုတွေကြောင့်ဆိုရင်အမျိုးသမီးတွေမှဘာကြောင့်တည်တံ့အားနည်းသွားတာလဲ
အမျိုးသမီးတွေမှတည်တံ့အားနည်းတယ်ဆိုတာကြာလို့ရှိရင်ရှေ့ကပြောတယ်လို့ပဲပေါ့အယူအဆတွေရှိတယ်ရှေ့ဥစ္စာအယူအဆတွေရှိတယ်ဥပမာအမျိုးသမီးတွေအနေနဲ့ဒါကတော့ဖြစ်ပေါ့နော်ဟို ဆွေမျိုးအတိုင်းဝိုင်းဝါကဖြစ်ဖြစ်မိခါကဖြစ်ဖြစ်အဲဒီဥစ္စာကကြာလို့ရှိရင်ဒါအမျိုးသမီးတွေအနေနဲ့မဆိုင်တဲ့ပုံစံမျိုးအဲ့လိုမျိုးအမျိုးသမီးတွေဆိုရင်အိမ်မှာပဲဟိုစားနေရမယ်ပေါ့နော်အဲ့လိုမျိုးပုံစံနဲ့နောက်ပြီးတော့မှအမျိုးသမီးတွေကိုယ်တိုင်ကလည်းဟိုသူတို့ဟိုရှေ့ထွေးပြီးတော့လောက်ဆောင်မှုတွေလည်းအားနေရတယ်ရှိတယ်ပေါ့နော်အဲ့လိုမျိုးဆိုတော့အရှိရပြောခဲ့တယ်လို့ပဲအကြောင်းအရာအမျိုးမျိုးကြောင့်သူတို့နေသွားတာဖြစ်ပါတယ
်ဟုတ်ကဲ့ဆိုလိုတာကတော့အမျိုးသမီးတွေကိုဒီလိုနေရာတွေမှာလုတ်ပိုင်ခွင့်အခွင့်အလမ်းအားနေခဲ့တာလည်းပါမယ်လို့ထင်ပါတယ်အခုပြောသွားတာကျွန်မနားလည်ရဆိုရင်ဆိုတော့အမျိုးသမီးတွေကိုစွန့်ရည်သူတို့ကိုယ်တိုင်စွန့်ရည်မြင့်တက်လာအောင်လှုပ်ဆောင်နိုင်ပြီးတဲ့လှုပ်ဆောင်ပေးဖို့လိုအပ်တာတွေရှိမယ်ဒီလိုလှုပ်ဆောင်ဖို့အတွက်အခွင့်အလမ်းတွေလိုအပ်မယ်တော့အမျိုးသမီးတွေကိုယ်တိုင်ကလည်းလိုက်ပါဆောင်ရွက်မှုရှိဖို့လိုအပ်တယ်ဆိုတာအခုဒါအနှစ်ချုပ်ပြောမယ်ဆိုရင်မဲခင်မထွေးပြောသွားတော့ကျွန်မလည်းနားလည်ပါတယ
်ဟုတ်ပါတယ်ဆရာမ
ဟုတ်ကဲ့ဆိုတော့မြန်မာနိုင်ငံမှာပြိပက္ခတွေ10ဆုနှစ်ပေါင်းများစွာရှိကြနေတာဟာအခုလိုဒီနိုင်ငံကြီးငြိမ်းချမ်းရေးနဲ့ပြိပက္ခဖြစ်ရှင်တဲ့လုပ်ငန်းစဉ်တွေမှာအမျိုးသမီးတွေပါဝင်ခွင့်မရတာကြောင့်လို့ရောယူဆမိပါလား
ဟုတ်ကျွန်မအနေနဲ့ကြားလို့ရှိရင်တို့ဒီအာနိုင်ငံရေးကဏ္ဍတွေမှာပေါ့အမျိုးသမီးတွေကပါဝင်မှုတွေအားနေလာတာတော့ရှိတယ်ပေါ့နော်ဒီနှစ်တွေကြာလာတဲ့အချိန်မှာကြည့်ရတော့တော့ဒါပေမဲ့မြန်မာနိုင်ငံမှာအဓိကဖြစ်နေတဲ့ပြဿနာကြည့်မယ်ဆိုရင်တော့ကျွန်တော်တို့ဒီနိုင်ငံရေးပြဿနာကိုနိုင်ငံရေးနဲ့မဖြေရှင်းနိုင်တဲ့အတွေ့အကြုံမျိုးလို့လင်းနေကံပဋိပက္ခတွေဖြစ်နေတာဖြစ်တယ်ပေါ့နော်အဲ့တော့အမျိုးသမီးတွေမှာပါဝင်ရလို့ဖြစ်နေသလားဆိုလို့လည်းမဟုတ်ဘူးပေါ့ဘာလို့လဲဆိုတော့ဟိုပဋိပက္ခတွေဖြစ်တာတွေကြာရှင်နေတာကဒီအမျိုးသမီးတွေပါဝင်ခွင့်မရလို့တည်တံမဟုတ်ဘူးအဲဒါပေမဲ့ဒီပဋိပက္ခတဲ့တွေကိုခံစားနေရတာတွေကကြာရင်အမျိုးသမီးတွေကလေးတငယ်တွေကအဓိကဖြစ်တယ်ပေါ့နော်အဲလင်းတဲ့ကင်ပဋိပက္ခရဲ့ဒီတန်တွေကိုခံစားနေရတဲ့အမျိုးသမီးတွေအတန်တွေကိုကျမတို့ကနားထောင်ဖို့လိုတယ်ပေါ့အဲနောက်ပြီးတော့သူတို့တွေဟိုနိုင်ငံရေးပါတီတွေမှာပဲဖြစ်ဖြစ်ဟိုအဖွဲ့အစည်းတစ်ခုမှာပဲဖြစ်ဖြစ်သူတို့တွေအတန်တွေကိုစားပြုမှုတွေကိုကျမတို့ကအာနားထောင်ပေးဖို့လိုတယ်သူတို့ရဲ့ဆုံးဖြတ်ချက်တွေကိုဟိုရှာနိုင်အောင်လုပ်ပေးဖို့လိုတယ်ပေါ့နော်အဲ့လိုမျိုးဆိုရင်တို့ဒီတိုက်ရိုက်အဖြစ်ဆိုတော့အမျိုးသမီးတွေပါဝင်ခွင့်မရလို့ပြောလို့တော့မရပါဘူး
အဲ့တော့အမျိုးသမီးတွေဒီလိုမျိုးဥဆောင်မှုလုပ်ငန်းဒီငြိမ်းချမ်းရေးနဲ့ပြည်ပခဖြစ်ရှင်တွေမှာပါဝင်မှုအားနေတယ်လို့ပြောထားတာကိုဆိုရက်ကကြတော့ဒီလိုပါဝင်မှုအားနေတာကဒီပြည်ပခကိုဖြစ်ရှင်တဲ့နေရာမှာဘယ်လိုပုံစံတက်ရမှုရှိမလဲ
ပဋိပက္ခဖြစ်ခြင်းနေရာမှာဆိုလို့ရှေးရဥစ္စာနဲ့လည်းဆက်ဆက်နေပုံတော့သူတို့ဒီဆုံးဖြတ်ရှေးရှားတဲ့အခါမှာဒီတစ်ခုခုဟိုပြဿနာတွေဖြစ်ခြင်းတဲ့အခါမှာတကယ်ခံစားရတဲ့သူတွေပါဝင်ဖို့လိုတယ်ပေါ့အသူတို့ပါဝင်လာတဲ့သူဆိုရင်သူတို့အတန်တွေပါမယ်ဆိုဆုံးဖြတ်ရှေးတွေလည်းခိုင်မာလာမယ်အဲ့ဒါပဋိပက္ခကိုဖြစ်ခြင်းရလေရောက်မယ်ပုံတော့ကျမတို့အဲ့လိုမြင်ပါတယ
်အမျိုးသမီးတွေကပါဝင်လာမယ်ဆိုလို့ရှိရင်ဒီဖြစ်ခြင်းတဲ့နည်းလမ်းတွေကပို့ပြီးတော့ထိရောက်လာမယ်လို့ပြောလို့ရမလား
အော်ကျမပြောတာအကုန်လုံးရှုံပြီးတော့အဲ့လိုလေသဖို့ပါတယ်ပေါ့ဥမာတကယ်တမ်းခံစားရတဲ့လူတွေကပဋိပက္ခမှာအမျိုးသမီးတွေကလေးတငယ်တွေဖြစ်တယ်ပေါ့နော်အဲ့လိုဆိုရင်တော့သူတို့တကယ်တမ်းခံစားရတဲ့လူတွေအဲ့လိုပါဝင်လာနိုင်နေဆိုရင်တော့အဲ့ဒါကပြဿနာလေးပြေးလေသလိုမသူတို့ရဲ့အတန်တွေလည်းကြားရမယ်ဆုံးဖြတ်ချက်တွေလည်းခိုင်မာမယ်ပေါ့နော်အဲ့ဒါဆိုတော့ဖြည့်ရှင်းရရောက်တာပေါ့
ဟုတ်ကဲ့ပါဆိုတော့ဒီလိုမျိုးအမျိုးသမီးတွေနိုင်ငံရေးလူမှုရေးစီးပွားရေးစသဖြင့်ပေါ့နော်ဒီကဏ္ဍစုံမှာဥဆောင်မှုကဏ္ဍဒီပြိပက္ခတွေဖြစ်ရှင်းတဲ့နေရာမှာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအပါအဝင်ပေါ့ဒီလိုကဏ္ဍတွေမှာအမျိုးသမီးတွေပုံဝင်ပို့ပြီးတော့ပါဝင်လာမယ်ဖို့အတွက်ကဘလောက်တောင်မှအရေးကြီးပါသလဲအမျိုးသမီးတွေဒီဥဆောင်မှုဘိုင်းမှာအတိမတ်ပြုနေရာပေးခံရဖို့အတွက်ပေါ့နော်ဘလောက်ထိအရေးကြီးလက်ရှိအနေထားမှာလိုအပ်နေတယ်လို့ပြောလို့ရပါလဲ
ဟုတ်အမျိုးသမီးတွေပါဝင်ဖို့အရေးကလေးတော့အရေးကြီးတယ်ပေါ့နော်အခုကြရင်တော့ဟိုကန္ဓာအစုံပေါ့ကျမတို့အခုအစီရင်ခံစားမှာပြောတယ်လို့ပေါ့ကန္ဓာအစုံမှလည်းပါဝင်ဖို့လိုတယ်နောက်ပြီးတော့မှဒီတစ်ခုချင်းမှလည်းသူတို့ရဲ့ကိုယ်စားပြုမှုလည်းအရေးကြီးတယ်ပေါ့သူတို့အတန်တွေနားထောင်ဖို့လိုတယ်သူတို့တွေပါဝင်လာအောင်လောက်ဆောင်နိုင်ဖို့လိုတယ်နောက်ပြီးတော့မှဒီတခြားလူတွေကလည်းသူတို့ခွဲခြားဆက်ဆံမှုမရှိဘဲနဲ့ပါဝင်လာအောင်အဆွေးခေါ်ပေးဖို့လိုတယ်ပေါ့နော်
ဟုတ်ကဲ့ပါဒါအစင်ကစားတဲ့မှာဒီထောက်ပြထားတဲ့အချက်ဒီဆဆောကပြောခဲ့တယ်လို့ပေါ့နော်ရခိုင်ပြည်နယ်အတွင်းမှာအမျိုးသမီးတွေဒီနိုင်ငံရေးစီးပွားရေးလူမှုရေးစသဖြင့်ကဏ္ဍစုံမှာအမျိုးသမီးတွေရဲ့အပူပေါင်းပါဝင်နိုင်မှုအားနည်းနေတယ်ခွဲခြားဆက်ဆံမှုတွေရှိနေတယ်အကြံဖတ်ခဲ့ရတဲ့ရှိနေတဲ့စသဖြင့်ပေါ့လေဆိုတော့ဒီအခြေအနေဖြစ်တယ်ဆိုတာကိုတင်ပြတယ်လို့ပဲတပြိုင်တည်းမှာလည်းဒီလိုအခြေအနေတွေပြုပြင်ပြောင်းလဲဖို့အတွက်ရောဘာတွေများအကြံပြုထားပါသလဲဒီအစင်ကစားတဲ့မှာ
ဟုတ်ဆရာမဒီတိမှာတော့နှစ်မျိုးပေါ့နှစ်မျိုးတိမှာကြာရင်တို့ဒီအမျိုးသမီးတွေကိုယ်တိုင်ကလည်းသူတို့အရေးအရှိနေဖြစ်မယ်နောက်ပြီးတော့မှသူတို့လောက်ဆောင်လာနိုင်အောင်ပါဝင်လာနိုင်အောင်ကြိုးစားမယ်ဆိုရင်တို့ဒါကတော့ဟိုပါဝင်လာနိုင်မှာပေါ့နော်နောက်တစ်ခုကြာရင်တို့ဒီအတိုင်းဝိုင်းပေါ့ကျမတို့ ไอ้တိန်ကပေါ့ไอ้တိန်ကစာဒီ community တနင်္ဂနွေတော့အဆင့်ထိပုံတော့ကျမတို့အဲဒီဥစ္စာပါဝင်လာဖို့အတွေ့အကြုံရင်တော့ဒီ share ဖြစ်စပြောတယ်လို့ပေါ့ခွဲခြားဆက်ဆံမှုမရှိဘဲလေးတွေးခေါ်ဖို့လေးလိုတယ်နောက်ပြီးတော့မှတချို့ဥစ္စာတွေကြာတာအရင်ပြုရှင်းနေလဲဆိုင်သွားမလားမသိဘူးဟိုသူတို့ပါဝင်လာအောင်ဟိုတတ်မှတ်ပြီးတော့မှပေါ့နော်လောက်ဆောင်ပေးဖို့လေးလိုတယ်ပေါ့အဲ့လိုမျိုးဆိုရင်တော့ဒီမိန်းဖတွေကလည်းဒီရင်ကျင်းမှုအရာပေါ့ဒီဥစ္စာပြုပြင်ပြောင်းလဲမှုတွေလောက်ပြီးတော့မှဒီဥစ္စာတွေအဖြစ်ဟိုခွဲခြားမှုမရှိဘူးပေါ့နော်ဒီလူတို့တမ်းမြှင့်မှုမရှိဘူးဆိုရင်တော့ဒါကပါဝင်လာနိုင်မယ်လို့တော့ထင်နေပေါ့
ဒီဝေးအတွက်အခုလိုအချိန်ပေးပြီးတော့ဖြည့်ကြပေးတာကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကျေးဇူးပါဒီမှာလည်းအခုလိုမင်းရန်ပြီးတယ်ကျေးဇူးတင်ပါတယ
်မတ်ကွန်ပျူတာတင်ဆက်ပေးခဲ့တာပါဗျာအခုထုတ်လွှင့်နေတဲ့ VOA သတင်းတွေအစီအစဉ်တွေနဲ့ပတ်သက်ပြီးသဘောထားမှတ်ချက်တွေကိုလည်းFacebook နဲ့ YouTube ထုတ်လွှင့်ချက်တွေမှာမှတ်ချက်ပြုကြဖို့ဖိတ်ခေါ်ပါတယ်။အခုတော့သူတဆုံတဲ့ American တခွင်အစီအစဉ်မှာတည်ယူပို့ဆောင်ရေးကားကုမ္ပဏီပိုင်ဆိုင်လာသူမြို့မှာဒုက္ခသည်အကြောင်းနဲ့ Colorado အချင်းတောင် Radio အကြောင်းတွေကိုကိုအောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ။
ကိုမီကန်ဟာ2009ခုနှစ်မှာအမေရိကကိုဒုက္ခသည်ဖြစ်ရောက်ရှိလာတာပါ။ရောက်ခါစားမှာတော့မတူညီတဲ့ယဉ်ကျေးမှုတွေကြားခက်ခဲတွေရှိခဲ့ပြီးနောက်ပိုင်းမှာတော့ college ဒုတိယနှစ်အထိသာတက်ခဲ့ပါတယ်။အဲဒီနောက်သူနာပြုအဖြစ်လုပ်ကိုင်ခဲ့ပြီး2014အရောက်မှာတော့ကုန်တင်တွဲကားကြီးတွေစမောင်းပါတယ်။ကားမောင်းတဲ့အလုပ်ပတ်ကြောင့်ရွေးချယ်ခဲ့လဲဆိုတာကိုသူကအခုလိုပြောပြပါတယ်။
မင်းကဒီမှာပြောလို့ပါဗျာဒီ American dream ပါဗျာကိုကြမ်းနှစ်တက်ကိုလောက်ရင်းနာကိုဝင်ဝင်လဲရမှာဆိုတော့အကြောင်းတခြားအလုံးတွေကလည်းလောက်ကြည့်တယ်ငါအဆင်မပြေဘူးကာမောင်းတဲ့အလုံးကအရင်တော့ပတ်သက်နေတဲ့ပို့လို့ကျင်လို့ပဲဟိုကစားလို့မှဆိုတော့လောက်ဖြစ်တယ်ဒါပေမဲ့နောက်ပိုင်းမတွေ့လာဆိုတော့ကိုကာမောင်းလို့ကိုမောင်းမှပြောတယ်တခြားလို့လည်းစားလို့ရှိရင်ကာမောင်းတာအရင်ပြော
အမေရိကန်မှာလုပ်ငန်းခွင်တွင်တွေ့ကြုံတွေကိုအချင်းချင်းဖလှယ်ပြောဆိုလေးရှိကြပါတယ်။ကားမောင်းစဉ်ကာလအတွင်းလုပ်သက်ရင်အိန္ဒိယယာဉ်မောင်းတူအကြံပေးမှုကနေကုန်တင်ရင်ကုမ္ပဏီတစ်ခုကိုစတင်ထူထောင်ခဲ့တာလို့ဆိုပါတယ
်။ကိုပါကိုကုမ္ပဏီစထားမှဆိုရင် profit ကတော်တော်ရှိတယ်။ management ကတော်တော်လုပ်လို့ရှိရင် main ရဲ့ဟိုဓာတ်ဒီ expense နဲ့ profit ကိုမင်းတွက်နိုင်ငါကုမ္ပဏီကားမောင်းတော်တော်များမေးလို့ရှိရင်မတွက်နိုင်ကြဘူးလေ။နာမင်းကရှင်းပြမယ်ဆိုတော့သူကလေးစားမယ်တနိုင်တော့ကျွန်တော်သူထိုင်တော့တေချာပဲစားရစားရနဲ့ရှင်းပြရှင်းပြတော့အာမင်း experience ရအောင်လို့ပြီးလို့ရှင်းမင်းကာမောင်းလောကမှာဘယ်မှာတွေ့တဲ့လူတွေကစကားပြောပြီးတော့ကို knowledge ပေါ့နော်ဟိုကရအောင်ဖြည့်စီပြီးလို့ရှင်းတရားကြမယ်ကို company ကိုထအောင်လို့ရှင်းဒီလိုသာတောင်းပြောပါလားတ
ရက်ကိုဖြန်းမြ9နာရီလောက်ကောင်းမွန်ခဲ့ပြီးနောက်လင်းနေအကြာ2018ခုနှစ်မှာခန့်တယူပို့ဆောင်ရေးကုမ္ပဏီစတင်ထူထောင်ခဲ့တာဟာကိုရိုင်းကောင်းမောင်းရင်ကုမ္ပဏီကိုကြီးကြပ်သလိုဇနီးဖြစ်သူကလည်းရုပ်လုပ်ငန်းစာရွက်စာတမ်းကိစ္စတွေကိုကူညီပေးတယ်လို့ပြောပါတယ်ကိုယ့်ကုမ္ပဏီကကားတွေကိုလည်း BNA ကင်းအောင်ဤပညာသုံးပြီးတော့အဆောင်ကြီးသတိပေးရတာတွေလည်းလုပ်ရတယ်လို့ပြောပါတယ
် driver ကလီဘာနဲ့ကဘလောက်ကျန်လဲဘရိတ်နဲ့ဘလောက်ကျန်လဲဒီစီစားတော့ကစားကိုလီဘာနင်းလို့ဘလောက်ကျန်လို့ရှိရင် percentage ဘလောက်4တော့ပေါ့နော်ဒီလီဘာအဆုံးဒီဘလောက်ဒီကြကြနင်းကလဲအကွေကွေတာကျန်လားအကွေကွေတာကျန်လားဆိုလို့ရှိရင်ကျွန်တော်ကားထဲမှာ GPS ကိုကြီးစံလာရောရှိတယ်ကြီးစံလာဆိုအကွေလို့ရှိရင်ကားဘလောက်ကျန်လဲပေါ့နော်ကျန်လို့ရှိရင်အဲ့ဒီကောင်အောင်အစားကျွန်တော်email လာတော့
ပေါ်မျိုးကကိုတိန်းတော့အောင်ဟာကောလိပ်ကနေဆက်ပြည်ရင်ထင်းသေးပွဲရရှိထားသူပါကုန်တင်တွဲကမောင်းရတာဟာဝင်ငွေကောင်းတယ်လို့ဒုက္ခိတတူဖြစ်နေတာကြောင့်လဲခန့်ကုမ္ပဏီမှာကားစမောင်းပြခဲ့တာလို့ဆိုရတယ
်ကျွန်တော်ဟိုပထမဦးဆုံးကားသမားပေါ်ကရောက် offer လုပ်တာဒီကုမ္ပဏီကစတာဒီကုမ္ပဏီကကျွန်တော် offer လုပ်တယ် offer လုပ်တဲ့အခါမှာကျွန်တော်ဟိုသူတို့ဟိုတလခွဲနှစ်လနေပါလောက်ကျွန်တော် train ပြီးတော့မှကျွန်တော်ဟိုသူတို့ပိုင်တဲ့ကားကိုကျွန်တော်အပ်ပြီးတော့အပ်တယ်အဲ့တော့မှကျွန်တော် OTR နဲ့ကျွန်တော်စမောင်းတာပေါ့ OTR ဆိုတော့ over the road ပေါ့နော်လမ်းပေါ်ကနေကျွန်တော်တို့တပတ်တစ်ခါတော့မဟုတ်တစ်လတစ်ခါလောက်မှအင်တန်ရတဲ့အလုပ်ကိုကျွန်တော်ဆက်လုပ်ရတယ်
အမေရိကန်ပြည်ထောင်စုမှာကိုဗစ်ကာလပြီးဆုံးကနေတည်ယူပို့ဆောင်ရေးကဏ္ဍအတွက်လုံခြုံရေးအင်အားအများပြားလိုအပ်နေတာပါဒါကြောင့်ကားမောင်းတင်ရန်တွေမှာဆိုရင်လည်းအချိန်ပြည့်တင် जा ပေးနေရပါတယ်တချို့ကုမ္ပဏီတွေကတော့တနိုင်ငံလုံးအနှံ့ကုန်စည်ပို့ဆောင်ရတယ်လို့တချို့ကတော့ဒေတာရင်းအခြေဆိုင်ရာပြည်နယ်ဝန်ကြီးမှသာပို့ဆောင်တာပါဒါကြောင့်မိသားစုရှိသူတွေအဖို့တော့သတိနဲ့ရွေးချယ်မှုမမှားဖို့ကိုမင်းခန့်ကအခုလိုအကြံပြုရတယ
်ဒီအရန်တတဲ့အချိန်မှာလည်းမှားရတယ်ကျွန်တော်အရန်ကြတဲ့အချိန်မိုးတင်းတင်းမဲ့ရွာတဲ့အချိန်မှာလည်းမှားရတယ်
ဆိုတော့အဲ့ဒီများတယ်လမ်းမှာလည်း accident ဖြစ်လာတယ်အခြေအနေတွေဆိုတော့အဲ့ဒီအရင်များတာလို့ပဲအမ်အဲ့ဒီတောင်ပေါ်တော့ပတ်စံတစ်ခုအဲ့တော့မလုံးစေချင်ဘူးအာနောက်တစ်ခုကိုသိရမှာကိုယ့်ရဲ့မိသားစုနဲ့ကိုယ့်ရဲ့အမျိုးသမီးနဲ့အာကိုယ့်ရဲ့တပ်မိနဲ့အဆင်ပြေမလားအမ်အရင်ကတော့တမင်ဆွေးနွေးပြီးမှအားလုံးကနေပြီးတော့ထောက်ကထောက်ပံ့ပေးတယ်ဆိုမှလို့ဘာတင်ပါလို့ကျွန်တော်အကြံပေးချင်ပါတယ
်။ရင်ပိုင်ရှင်ကားမောင်းသူဘွားကနေခုအခါမှာကုန်တင် tracker 9စီးအထိပိုင်ဆိုင်ထားပြီဖြစ်ပြီးကုမ္ပဏီရင်လိုင်းဝင်အလုံး26စီးအထိရှိလာပြီလို့ဆိုပါရယ်။တယ်ယူပို့ဆောင်ရေးကဏ္ဍမှာကုန်တင် tracker တွေရဲ့အခက်ကဏ္ဍဟာဘယ်တော့မှပျောက်ကွယ်စရာအကြောင်းမရှိဘူးလို့လည်းပြောဆိုပါရယ်
။ American နိုင်ငံမှာကုန်ပစ္စည်းပို့ဆောင်ရေးလုပ်ငန်းကဆက်လက်ပြီးတော့အတိုးတက်မယ်လို့တော့ကျွန်တော်မြင်ပါတယ်ခင်ဗျ။ဘာဖြစ်လို့လဲဆိုတော့ American နိုင်ငံကုန်ပစ္စည်း9စီးအထိအလုံးကကုန်ကားကြီးတွေစမိုင်းထရက်တွေနဲ့ပဲတည်တာအဲ့လိုတောင်မလို့အများအားစမိုင်းထရက်တွေလိုအပ်တယ်ပြီးတော့ကားမောင်းသမားတွေလိုအပ်တယ်ဆိုတော့ဒီလုပ်ငန်းကဆက်လက်ပြီးတော့တိုးတက်သွားမှာပ
ါထိုင်းမြန်မာနယ်စပ်နိုဘိုဒုက္ခသည်စခန်းမှာနှစ်နှစ်ကြာနေခဲ့ပြီးနောက်ကိုဘေးကဟာအသက်16နှစ်အရွယ်မှာအမေရိကန်ပြည်ထောင်စုကိုရောက်ရှိလာတော့ပါအခွင့်အရေးတွေကိုတက်ဆွမ်းတဲ့လောက်ရယူနိုင်တဲ့တိုင်းပြည်မှာသူ့ရဲ့အမေရိကန်အိမ်မက်တွေကြီးထက်ပူပြင်းပြင်းအောင်အကောင့်ထဲပေါ်သွားမှာဖြစ်တယ်လို့လည်းသူကပြောရတယ်ခင်ဗျာ
ကော်လိုရာဒိုပြည်နယ်ကအမျိုးသမီးအချင်းချောင်းထဲမှာရေဒီယိုအစီအစဉ်အတွက်အခုလိုပြင်ဆင်နေကြတာပါ
Welcome to Hotlines on Inside Wire. I'm Cynthia Gonzalez.
I'm Amber Pierce.
And I'm Sarah Berry.
At Denver Women's Correctional Facility.
ကော်လိုရာဒိုအချင်းချောင်းရေဒီယိုဟာအမေရိကန်မှာကော်လိုရာဒိုပြည်နယ်အတွင်းစတင်အတန်လွှင့်တဲ့ပထမဆုံးရေဒီယိုဌာနလည်းဖြစ်ပါတယ်။အချင်းသားတွေဟာဒီရေဒီယိုအစီအစဉ်ကိုအချင်းချောင်းအတွင်းမှာနားထောင်နိုင်တယ်လို့အချင်းချောင်းပြင်ပကသူတွေကလည်းဖုန်း application ကနေတဆင့်နားထောင်နိုင်ပါတယ်။ Cynthia Gonzalez လေးစာရေဒီယိုအစီအစဉ်အတွက်တပတ်ကို90အလုပ်လုပ်ပါတယ
် I can't wait to
မနက်စောကြီးကလေးကအလုပ်သွားချင်နေလို့ညအိတ်ချိန်မြန်မြန်ရောက်ချင်ပါပြီ
ရေဒီယိုအစီအစဉ်မှာသတင်းတေးသချင်းနဲ့အချင်းကြနေသူတွေနဲ့တွေ့ဆုံမင်းမြတ်နဲ့ behind the mic အစီအစဉ်လည်းပါဝင်ပါတယ်တွေ့ဆုံမင်းမြတ်နဲ့အကြောင်းအရာတွေထဲမှာငူရစေးရဲ့သားကောင်ဖြစ်ရတဲ့ကလေးမိခင်လည်းပါပါတယ
်That I chose my addiction over my kids.
ကလေးတွေကိုဘီယူဆိုင်တော့ပဲမူရစေးကိုသာရွေးမိခဲ့ပါတယ်။ဒါလို့ပြောရတာရှက်စရာကောင်းပေမဲ့ဒါဟာအမှန်ပါ။သူတို့ဘဝအများကြီးနင်းနာသွားတာကြောင့်လေကို့အပေါ်ခွင်းလွှတ်နိုင်ပါစေလို့သာဆူတောင်းရပါတော့တယ်လို့သူကပြောသွားတာပါ။အခုလိုအစီအစဉ်မျိုးဟာထုတ်ဖော်ပြောလိုက်ရသူအတွက်ရောအလားတူနောင်တတွေနဲ့နေထိုင်နေရသူတွေအတွက်ရောစိတ်ပိုင်းဆိုင်ရာကုစားမှုလည်းဖြစ်စေပါတယ်။ရေဒီယိုအစီအစဉ်မှုတစ်ဦးဖြစ်တဲ့ Sarah Barry ကလည်းလူတွေဟာရင်ဖွင့်တိုင်ပင်စရာမရှိတော့တဲ့အခြေအနေမျိုးမှာပြစ်မှုတွေကျူးလွန်တဲ့ရဲလို့ဆိုပါရဲဒါကြောင့်ရေဒီယိုစီစဉ်ကနေတဆင့်ဖေးမအကြံပြုတာတွေလုပ်ပြီးပြတယ်လို့ပြောပါရဲ
We are trying to create
a unique environment in which we can reset power line and choose our community ကြတာပါ
Video season မျိုးတွေကိုကူညီပေးနေသူကတော့ Denver Tech သို့ media အကြံပေး Ryan Conaro ပါအချင်းထောင်တွင်းနဲ့ပြင်ပကိုဆက်သွယ်ပေးနိုင်အောင်အခုလိုစီစဉ်လာလို့ဆိုပါရဲ
You know over 90% of Colorado
အချင်းထောင်ထဲမှာရှိတဲ့60ရာခိုင်နှုန်းကျော်ဟာသူတို့မိသားစုအတိုင်းဝိုင်းနဲ့ပြန်ကြမှာပါသူတို့ဒီမှာရှိနေ gain အတွေ့အကြုံကောင်းတွေရသွားစေဖို့ကျွန်တော်တို့လုပ်နေတာပ
ါ1000နှစ်ကြာခံနေရတဲ့အစီအစဉ်မူ Amber PS ဟာနောက်နှစ်နှစ်အကြာမှာအချင်းထောင်ကလွတ်မှာပါပိုရုံးကတော့အတင်ရောက်ရင်ဘယ်လိုနေထိုင်ရမယ်ဆိုတာကိုမသိပေမဲ့လည်းအခုခါသူများတွေကိုအကူအညီပေးရင်ကိုယ့်ကိုယ်ကိုယုံကြည်မှုအပြည့်ရှိလာတယ်လို့ပြောပါရခင်ဗျာ
ပြည်ရေးအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးတော့ထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Bloomberg အပြရာအမှတ်လေးပါတာကြည့်ပြည့်စီချင်ပါလိမ့်ရှင်။ VOA သတင်းတွေပရိသတ်တွေစီအမြင့်ဆုံးပေးပို့နိုင်ဖို့အစဉ်စူးစမ်းနေပါတယ်။
VOA အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုထုတ်လွှင့်ချက်တွေကို VOA Facebook နဲ့ YouTube မှာလည်းပြန်နေကြည့်ရင်ကိုယ့်အမြင်သဘောထားတွေကိုမှတ်ချက်ပြုနိုင်ပါတယ်ခင်ဗျာသတ်တက်ရှင်တွေရဲ့အမြင်တွေကိုအကြံပြုချက်တွေကိုစောင့်မျှော်ကြိုဆိုနေပါတယ်အခုတော့မြန်မာကလေးတိုင်းအတွက်ရွေးရှားပညာသင်ရေးနည်းပညာအကြောင်းအပိုင်းဆက်ကိုဆက်ကြည့်အောင်ပါဗျာမြန်မာကလေးငယ်တိုင်းအင်တာနက်သုံးစရာမလိုပဲ Digital နည်းပညာကိုသုံးနိုင်အောင်လှုပ်ထားတဲ့ Mimi Box နဲ့21ရာစုပညာရေးကိုတင်နိုင်အောင်ဘလို့လှုပ်ပေးထားတယ်ဆိုတာကို Mimi Box တီထွင်သူဦးတင်မောင်မောင်အေးကရှင်းပြထားပါတယ်။ဒေါက်ခင်မျိုးသက်ကဒီတစ်ပတ်သိပ္ပံနဲ့ဤပညာခန်းနာမှာတက်ဆက်ထားပါတယ်ခင်ဗျာ
။အခုမြန်မာ
်နိုင်ငံကတင်ယာကြီးမှာဆိုလို့ရှိရင်လည်းအများကြီးကလေးတွေနောက်ကျနေတယ်ပေါ့ဆုံးရှုံးမှုတွေအများကြီးရှိနေပါတယ်နော်ဒီလိုမျိုးကလေးတွေအများကြီးရှိနေတယ်မြန်မာနိုင်ငံအတွက်ပေါ့နော်ပညာရေးမှာခင်ဗျာဒီပညာနဲ့တိုးတက်အောင်သင်ကြားရေးကိုဘယ်လိုလုပ်ပေးနိုင်လဲအဲ့ဒါလည်းရှင်းပြပါ
နော်တို့နိုင်ငံရဲ့ပညာရေးစနစ်ကတော့ညာတိရဲ့အတိုင်းပဲဟိုဘယ်ပြောမလဲခစ်ဆက်ဆက်မှာဟိုဆရာဆရာမဗိုလ်ကြီးစနစ်ကိုပဲကျွန်တော်တို့မိခိုပြီးတော့တင်ရတာပေါ့ဒါလည်းအားနည်းချက်တွေရှိသလိုအားပါချက်တွေလည်းရှိပါတယ်အာဒါမဲ့အခုဒီ27ရာစုရောက်တဲ့အခါကျတော့ကျွန်တော်တို့ကဤပညာရေးလည်းတိုးတက်လာတယ်ပြီးလို့ရှိရင်ဒီဆရာဆရာမတယောက်သေးစီမှာရှိတဲ့အသိဉာဏ်ပညာဘုဒ္ဓတာတွေကိုကျွန်တော်တို့အခြေပြုပြီးတော့လေ့လာသင်ယူရတာကဒီကြောင့်သူကြောင့်သားတွေရဲ့အနာဂတ်မှာလိုအပ်တဲ့အရေးအသွေးတွေရေချင်းတွေပြည့်ပြည့်စုံစုံနဲ့ဒီ27ရာစုမှာကြုံနေရတဲ့စိန်ခေါ်မှုတွေကိုစိန်ခေါ်မှုနဲ့ပြဿနာတွေကိုရင်ဆိုင်ဖို့ကြတော့လက်တွေ့မှာသိပြီးတော့ထိအောင်မရှိတော့ဘူးမရှိတော့ကျွန်တော်တို့ကအခုမိုင်းကြီးမှာဆိုရင်ဒီကြောင့်သားပုံပြူစနစ်ကိုကျွန်တော်တို့အဓိကထားပြီးတော့တင်တယ်ပြီးလို့ရှိရင်ဟို education 3.0 လို့လည်းပြောလို့ရတယ် education 1.0 2.0 လို့ကျွန်တော်တို့19ရာစု20ရာစုခေတ်ကပညာရေးစနစ်တွေပေါ့နော်အဓိကခုနဆက်စမပုံပြူစနစ်တွေ education 3.0 ကိုကျွန်တော်လက်ရှိသုံးနေတဲ့ဟာကြတော့ကျောင်းသားပုံပြူစနစ်ဖြစ်တယ်ပြီးတော့အခုနီးပညာနဲ့ mind box နဲ့တွဲလိုက်တဲ့အခါကျတော့သူကပို့ပြီးတော့ကျောင်းသားပုံပြူစနစ်ကိုကျွန်တော်ကပို့ပြီးတော့ဖြည်းဖြည်းရအောင်နဲ့အသုံးပြုပြီးတော့တင် जा ပို့ချမှုလုပ်နိုင
်ဆိုတော့နောက်ဆုံးဒီ27ရာစုနောက်ပိုင်းပေါ့နော်ဒီကျောင်းသားပုံပြူရဲ့စနစ်ကနိုင်ငံတကာမှာလည်းဒါမျိုးတွေလောက်လာတယ်ဒီစနစ်နဲ့တင်ခလင်ကျောင်းသားတွေပေါ့နော်တင် जा တင် जा ပို့လုပ်မယ်ဆိုရင်နီးပညာအဓိကဘာတွေသုံးပါသလဲရှင
်ဟုတ်ကဲ့ရှင်ပါဟုတ်27ရာစုပညာရေးဆရာမခုနပြောတယ်ဗျာနော်ကျောင်းသားပုံပြူစနစ်ကိုထိရောက်သုံးဖို့ဆိုရင်သူကနီးပညာနဲ့တွဲသုံးရတာပေါ့တွဲပြီးတော့တင်ကြတယ်အဲ့တော့ online နဲ့ offline ကိုတွဲသုံးတဲ့စနစ်ကိုသူက blended learning လို့ခေါ်တာပေါ့ပေါင်းလိုက်တာပေါ့အဲ့ကျွန်တော် mind box ကြီးကြတော့သူက online learning နဲ့ digital platform ဖြစ်တဲ့အတွက်ကျောင်းသူကျောင်းသားတွေကဒီဆရာဆရာမတွေတတ်မှတ်ထားတဲ့ခုနကနော်သက်ဆိုင်ရာတရားဥပဒေနဲ့တင်ကားစာတွေသူတို့အားတဲ့အချိန်မှာသူတို့ကိုယ်ပိုင်ဟိုဟာပေါ့ဖုန်းလေးပါလေးနဲ့လေးလာတင်ယူကြတယ်ပြီးတော့မှကျွန်တော်တို့တပတ်တစ်ခါတပတ်နှစ်ခါလောက်မှအတန်းမှာပြန်ဆောင်ကြတယ်အခုဆိုလို့ရှိရင်ကျွန်တော်တို့ Zoom အနေနဲ့လုပ်ကြတယ်အဲ့တော့အဲ့ဒါကို blended learning ပေါ့နော် blended learning session တွေကိုတော့ကျွန်တော်တို့ဟိုစိတ်ချရတဲ့နေရာတွေအစီအပြေရဲ့နေရာတွေမှာတော့မျက်နှာချင်းဆိုင်ဆရာဆရာမနဲ့အကြောင်းအကျိုးနဲ့တွေ့ကြတယ်တပတ်တစ်ခါအစီအပြေရဲ့နေရာကြတယ်ကျွန်တော်တို့ Zoom နဲ့တွားပြီးတော့ virtual blended learning ဆိုတဲ့ပုံစံနဲ့ကျွန်တော်တို့လုပ်ကြတယ်အဲ့ကြတော့သင်ကြားသင်ယူမှုကကျွန်တော်တို့ကပြောင်းပြန်ဖြစ်သွားတယ်။အရင်တော့ကတော့စာသင်ကျောင်းကိုလာရင်ဆရာဆရာမက lecture ပေးတယ်၊ကျောင်းသားတွေက note လိုက်ရေးတယ်၊ပြီးရင်အင်စာတွေအင်ကြမှာလုပ်တယ်။အခုကျွန်တော်တို့ဒီမှာသုံးနေတဲ့27ရာစုသင်ကြားမှုပေါ့နော်။ကျောင်းသားပုံပြီးစနစ်နဲ့ blended learning မှာကြတော့ကျောင်းသူကျောင်းသားတွေကကျွန်တော်တို့ box တွေကသင်ခန်းစာတွေကိုသူတို့အိမ်မှာကြိုပြီးတော့လေ့လာခဲ့ကြရတယ်၊ note တွေကြိုရေးခဲ့ကြရတယ်၊မေးခွန်းတွေဆွဲထုတ်တယ်ဟို exercise တွေကြာတော့ကျောင်းရောက်မှခုနက blended learning session ကြာမှသူကခုနဆရာဆရာမနဲ့ကနေပြီးတော့ပေါင်းဆက်ပြီးတော့သင်ကြားပို့ချတယ်ရှင်းပြတာတွေလုပ်တယ်မရှင်းတာလည်းအဲကြမှမေးတယ်ပြီးလို့ရှိရင် peer learning ဆိုပြီးတော့အချင်းချင်းအပြန်အလှန်လေ့လာသင်ကြားမှုတွေနဲ့တွားရစမှာအခုလုံးစေအဲကြတော့သူက27ရာစုအတွက်ကိုသူတို့ပြင်ဆင်ပြီးသားဖြစ်သွားတယ်အချင်းချင်းကြားထဲမှာဟိုအပြန်အလှန်ပြောဆိုဆက်ဆံမှုတွေပြီးလို့ရှိရင်ပူပေါင်းလို့ဆောင်တတ်တဲ့လေ့ထတွေပြီးလို့ရှိရင်ကျောင်းသူကျောင်းသားတွေကိုယ်တိုင်သူတို့ရဲ့ဒီလေ့လာသင်ယူမှုအစီအစဉ်အချိန်ဘယ်အချိန်မှာဘာလုပ်ရမလဲဘယ်လိုသွားရမလဲအဲ့ဒါဘယ်လိုပုံစံနဲ့ဒီသင်ခန်းစာတွေနဲ့ခုနအိမ်စာတွေကိုတင်ရမလဲဘယ်လိုပုံစံနဲ့ software နဲ့ mind box ကိုသုံးရမလဲဆိုတဲ့ဟာတွေကသူတို့ကိုယ်တိုင်ဒါကိုလေ့လာသင်ယူပြီးတော့တင်ကြားရတဲ့အတွက်သူတို့ရဲ့စိတ်ပါဝင်စားမှုနဲ့လလလလနဲ့ကိုယ်တိုင်စဉ်းစားတွေးခေါ်တတ်မှုတွေကိုကိုကိုခေါ်အားကိုးတတ်တဲ့စိတ်တွေပူပေါင်းလို့ဆောင်တတ်တဲ့စိတ်တွေကဒီလိုမျိုးကျွန်တော်တို့ mind box သုံးပြီးတော့ blended learning တွားတဲ့ process ထဲမှာတခါလဲပါသွားတာလို့ဆင်ပါရဲ့ပုံမှန်သင်ကြားမှုပုံစံအပြင်ကိုခုနအကြောင်းသူအကြောင်းသားတွေအတွက်27ရာစုမှာလိုအပ်မဲ့ဒီကျွမ်းကျင်မှုတွေပါတခါလဲကျွန်တော်တို့ကဒီ blended learning နဲ့ mind box ကနေတစ်စိတ်ဟိုသင်ကြားပို့ချပေးလိုက်တာလို့ဆင်ပါရဲ့
ကျွန်တော်ဒီလိုသင်ကြားတဲ့ခါမှာ mind box ဆိုအဓိကသုံးတယ်ပေါ့နော်အဲ့တော့ mind box ရှင်မှာပါတဲ့ဥစ္စာကနောက်ဆုံး version တကယ်ကိုထစ်မိသွားတယ်ပေါ့နော်။အဲ့တော့ဒါတွေကိုဒီចောင်းသားတွေကဒီ share tank ကိုမရှိဘဲနဲ့ကိုဟာကိုတင်ယူရတယ်ဆိုတော့ဆရာအဲ့ဒါတကယ်အလုပ်ဖြစ်ပါမလားဆရာ
။ဟုတ်တယ်ဆရာ။အဲ့ဒီကောင်ကတော့တကယ်ကျွန်တော်တို့ရဲ့စိန်ခေါ်မှုကြီးပဲ။ဒါလို့ကျွန်တော်တို့ပြီးခဲ့တဲ့၄နှစ်လောက်တည်းက စကြုံရတာပေါ့နော်အဲ့တော့ကျွန်တော်တို့ကမမ်မီပေါ့စ်နဲ့ဒီမမ်မီပေါ့စ် chapter ရုပ်ခေါ်တာမမ်မီပေါ့စ်စာတင်ကန်းနေစာတင်ကြောင်းနေမဖွင့်ခင်မှာတင်ကြားပို့ချမဲ့ဆရာဆရာမတို့ပေါ့နော်ကျွန်တော်တို့ကတော့ facilitator လို့ခေါ်တယ်ပြီးတော့ကျောင်းသူကျောင်းသားတွေကိုကျွန်တော်တို့က orientation training တော်ပေးရတယ်ဒီပေါ့စ်ထဲမှာပါတဲ့ဟာတွေကိုဘယ်လိုသုံးရလဲသင်ခန်းစာတွေကိုဘယ်လိုဖွဲ့စည်းထားရလဲအခုလို့ရှင် level တွေပေါ့နော် beginner level မှာဘယ်ပါတရက်တွေပါတယ်ပြီးလို့ရှင် summary ဘယ်လိုဆက်ရလဲဒီပေါ်မှာသူတို့ကိုယ်တိုင် summary ဖြေရတယ်လာစဉ် summary ပေါ့နော်ဖြေတဲ့အခါကျလို့ရှင်လည်းမိကွန်းတွေကကြာပန်းမိကွန်းတွေပြီးလို့ရှင် camera တွေဖွင့်ဖြေရတယ်ဒါတွေကိုကျွန်တော်တို့ကကျွမ်းကျင်သွားအောင်အရင်ဆုံးပထမနှစ်ပတ်လောက်မှာသူတို့ကိုဒီကိုယ်တိုင်လေ့လာပြင်ယူတတ်အောင်ပြီးလို့ရှင် blended learning လုပ်တတ်အောင်သင်ပေးရတယ်ဆင်မကျောင်းသူကျောင်းသားတွေကိုတချို့အခုစင်ခေါ်မှုတွေမှာအများဆုံးကဟိုပါပေါ့နော်ဖုန်းတွေမလုံလောက်တာတွေတက်ပတ်တွေမလုံလောက်တာတွေတော့ကျွန်တော်တောက်လျှောက်ကြုံနေရတော့မယ်ဆရာဆရာမတွေဘက်ကကျတော့ကျွန်တော်တို့ကတောက်လျှောက်ကိုစင်ဆက်မပြတ်ကို training ပေးခဲ့ရဆရာဆရာမလောင်းတွေကပြီးလို့ရှိရင်ကျွန်တော်တို့မန်ကြီးမဟုတ်ဘူးတခြားသူတွေကိုပါကျွန်တော်အလကားကျွန်တော် training ပေးနေပါတယ်အဲ့တော့ဆရာမခုနပြောတဲ့စင်ခေါ်မှုကတော့အကြီးကြီးပဲကျွန်တော်တို့နိုင်ငံမှာကျွန်တော်တို့လက်ရှိမှာဒါကိုတရားရဂိုင်းတော့မကြော်တော့နိုင်သေးပါဘူးဒါပေမဲ့ဒီကျောင်းသူကျောင်းသားတွေကဆရာဆရာမတွေရဲ့ခေါင်းတွေကိုကကျွန်တော်တို့ကအရင်တည်းကခူးပြီးခတ်ပြီးဟိုသူများပြောတာကိုကျွန်တော်တို့လိုက်လုပ်ကြရတယ်ခိုင်းမှလုပ်တတ်တယ်ဆိုရဲအဖြစ်အနေနဲ့ခေါင်းတွေကအုံနောက်တွေကချိတ်ဆက်မှုလုပ်ပြီးသားတွေဖြစ်တဲ့ခါကျတော့ဒီချိတ်ဆက်မှုတွေကိုကျွန်တော်တို့ကပြန်ပြီးတော့အပြောင်းလဲလုပ်ရတဲ့ခါကျတော့အချိန်လေးပြရတယ်ပြီးလို့ရှိရင်ခုနပြောလို့ပေါ့နော် energy လည်းအများကြီးလိုတယ်အဲ့တော့ကျိုးတော့ကျိုးသားနေပါလေဆင်မဒါပေမဲ့အားရစရာရှိတယ်လူငယ်တွေကပို့ပြီးတော့တွက်ပါလေဆင်မခုခေတ်လူငယ်တွေ
ဟုတ်ကဲ့
ဒီနီလာနဲ့ကျွန်တော်တို့သွားနိုင်ရယ်နောက်ကျွန်တော်တို့တိုင်းပြည်အချင်းကြီးပြောင်းလဲနေဖြစ်လာတဲ့ခါကြလို့ရှိရင်ကျွန်တော်တို့ကမြင်းမြန်းဆန်းဆန်းတွတ်တွတ်လက်လက်နဲ့27ရာစုတင်ကြားပြည်မှုပုံစံမျိုးကိုတနိုင်ငံလုံးအတိုင်းတာနဲ့ကျွန်တော်တို့သွားနိုင်နေပြီ။အဲ့ဒါလေးနဲ့ကျွန်တော်တို့မျှော်လင့်ပါတယ်ပေါ့နော်
။ဦးတင်မောင်မောင်အေးရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်။
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်။ VOA အစီအစဉ်တွေကို bamis.voanews.com နဲ့ VOA Bamis Facebook YouTube စာမျက်နှာတွေမှာလည်းအချိန်မရွေးပြန်လည်ကြည့်ရှုနိုင်ပါတယ်။အခုတော့ကြမ်းနေတဲ့အချိန်တွင်းမှာဒီမနေ့အတွက်ထိတ်တန့်သတင်းအကျဉ်းကိုကျွန်တော်ကပဲဆက်ပြီးပြောပြပါမယ်ခင်ဗျာ။ဣသရေလ်ဟမတ်စ်ပွဲ3လကျော်ကြာလာချိန်မှာဒေသတွင်းသေဆုံးသူအရေအတွက်က26,000ကျော်လာပြီဖြစ်သလိုဒဏ်ရာရသူက6,000ခန့်နီးပါးဖြစ်လာနေတယ်လို့ဂါဇာကျမ်းပိုင်ဝန်ကြီးဌာနကတောက်ကြားနေမှာပြောပါတယ်။ဣသရေလ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်လွန်ခဲ့တဲ့24နာရီအတွင်းမှာပါလက်စတိုင်းသား200နီးပါးသေဆုံးခဲ့ရပြီး400နီးပါးဒဏ်ရာရခဲ့တယ်လို့တောက်ကြားနေမနေ့ပိုင်းကပြောခဲ့တာပါ။ဣသရေလ်စစ်တပ်ကတော့သူတို့ဟာဂျဇာပရိနစ်ကဂါဇာမှာလူသားဆန္ဒမှုအကူအညီရဖို့စောင့်နေတဲ့ပါလက်စတိုင်း20တဲ့မနေ့သေဆုံးပြီး150ဒဏ်ရာရခဲ့တယ်လို့ပြောတဲ့ဟာမတ်စ်အရာရှိတွေရဲ့ပြောဆိုတဲ့တိုက်ခိုက်မှုပေါ်ဆုံးစမ်းစစ်ဆေးနေတယ်လို့ပြောပါတယ်။ဒီပြိုင်နက်မှာပဲမနေ့အောက်တိုဘာ9ရက်ဣသရေလ်ကိုဟာမတ်စ်တွေဝင်ရောက်တိုက်ခိုက်ရမှာပါဝင်ပတ်သက်သူတို့တန်လျာရှိသူတွေရဲ့အချက်အလက်တွေကိုဣသရေလ်အာဏာပိုင်တွေကပါလက်စတိုင်းဒုက္ခသည်တွေကိုအကူအညီပေးနေတဲ့ကုလသမဂ္ဂရဲ့ကယ်ဆယ်ရေးအေဂျင်စီ UNRWA ကိုပေးပို့ခဲ့ပြီးတဲ့နောက်မှာအဲ့ဒီအဖွဲ့ကသူ့ဝန်ထမ်းအများအပြားကိုအလုပ်ဖြုတ်ပစ်လိုက်တယ်လို့တောက်ကြာနေကပြောပါတယ်။ကုလအဖွဲ့ရဲ့လူသားစာနာမှုအကူအညီပေးနိုင်စွမ်းကိုအကာအကွယ်ပေးနိုင်မှုအတွက်ဒီဝန်ထမ်းတွေရဲ့ contract စာချုပ်ကိုချက်ချင်းရပ်ပစ်ဖို့ဆုံးဖြတ်ရတာဖြစ်ပြီးအမှန်တရားထွက်ပေါ်လာဖို့လဲစုံစမ်းမှုတွေဆက်လုပ်နေပြီလို့ကုလသမဂ္ဂကယ်ဆယ်ရေးအေဂျင်စီအကြီးအကဲဖိလစ်ပီလာဇာရနီကညညာချက်ထုတ်ပြန်ပြောဆိုပါတယ်။ဥရောပဘက်ကသတင်းတပုတ်မှာတော့နေတိုးမာမိတ်တပ်ဖွဲ့တွေဟာစစ်အေးခစ်ပြီးချိန်ကစပြီးအကြီးမားဆုံးစစ်အေးလေ့ကျင့်မှုတစ်ခုကိုဥရောပတလောမှာတပ်သားတောင်းနဲ့ချီပါဝင်ပြီးဒီသတင်းပတ်ထဲမှာကျင်းပနေကြပါတယ်။ဒါဟာယူကရိန်းကိုကျူးကျော်ဝင်ရောက်တိုက်ခိုက်ခဲ့တဲ့ရုရှားကိုသတိပေးတဲ့အနေနဲ့အင်အားပြတာလည်းဖြစ်ပါတယ်။တခါတရုတ်ပြည်မှာတော့ဗြိတိန်နိုင်ငံသားတူကိုတရှုလုံမှုနဲ့2022ခုနှစ်မှာထောင်နှံ5နှစ်အဖြစ်ချခဲ့တယ်လို့တရုတ်အစိုးရကမနစ်တောက်ကြနေကအတည်ပြုလိုက်ပါတယ်။ဒါဟာဒီသတင်းပတ်ထဲအထိဘာသတင်းမှမကြားဘဲဖြစ်နေတဲ့ဗြိတိန်နိုင်ငံသားနဲ့ပတ်သက်ပြီးတရုတ်အစိုးရကပထမဆုံးချိန်ဖြစ်ပြောကြားလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ။ထိတ်တန့်သတင်းအကျဉ်းတွေကတော့ဒီလောက်ပါပဲ။အခုမနေ့ခင်းအစီအစဉ်ထုတ်လွှင့်မှုကကိုညာဝင်းအောင်ဖြစ်ပြီးရုပ်သံဒါရိုက်တာက James Smith ဖြစ်ပါတယ်။ VOA အတန်ကထုတ်လွှင့်ပေးတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ကိုတီတာတွေကသတင်းတွေကိုပေးလို့ရတဲ့ဆိုတော့ bamis.voanews.com ပေးပို့နိုင်ပါတယ်ခင်ဗျာ။စီစဉ်ကိုကြည့်ရှုကြသူတော်လက်ရှင်အားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ကျွန်တော်ကတော့ညီညာရေးပါခင်ဗျာ။